to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင် VOA American တိုင်းရဲ့2020ပြည်နှစ်ဖေဖော်ဝါရီလ22ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925 32ပထမနိုင်ဝက်မှာလိုင်းလက်မီတာ190လို့နဲ့ဒူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်။ကျမခွန်ညိုပါခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
။ကျမကဆုမျက်မှုပါရှင်။အာဖဂန်နစ္စတန်နိုင်ငံကအကြမ်းဖက်မှုတွေကြားဆင်းရေးအတွက်အမေရိကန်နဲ့တာလီဘန်တွေကြားနားလည်မှုရရှိထားပြီလို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကဒီကနေ့အကြေညာလိုက်ပါတယ်။လာမယ့်အမေရိကန်ရွေးကောက်ပွဲမှာလုံခြုံရေးနဲ့ပတ်သက်လို့လွှတ်တော်အမတ်တွေကိုရှင်းလင်းတင်ပြခဲ့တာကြောင့်ထိတ်တန့်ထောက်လှမ်းတာဝန်ရှိသူကိုသမ္မတယာရုကနေဖြုတ်ခဲ့တာလို့အမေရိကန်သတင်းမီဒီယာတွေမှာဖော်ပြနေကြပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုကိုရနိုင်တဲ့အကြေညာပေးပါမယ်ရှင်။
အခုညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလာရီတန်းမှာတော့ Victoria မြို့မှာကလေးငယ်ရဲ့အမိအရင်မိဘရဲ့အချက်လက်တွေကိုထုတ်ပြောခဲ့တဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေကိုလိုအပ်သလိုဆောင်ရွက်သွားဖို့သမ္မတကညွှန်ကြားတဲ့အကြောင်
းနံပါတ်1ကတော့အမှုမှန်ပေါ်ပေါက်ရန်နံပါတ်2တာဝန်ခံမှုတာဝန်ယူမှုရှိရန်နံပါတ်3ကတော့ကျွန်တော်ဥရိနဲ့ညီဖြစ်ရန်နံပါတ်4ကတော့တရားဥပဒေ
သမ္မတရုံးပြောခွင့်ရရဲ့သတင်းတောက်တွေကိုဖြေကြားချက်နဲ့အတူထိုင်းနိုင်ငံမှာဒီကိုရိုနာဗိုင်းရပ်စ်ကူးစက်မှာနဲ့ဆက်ဆက်ပြီးအယောင်ဆိုင်တွေပိတ်ကုန်တဲ့အထိအယောင်နှေးလာလို့မြန်မာလုံသမားတွေလည်းအလုံးလက်မဲ့ဖြစ်နေရတဲ့အကြောင်းနဲ့ချင်းနဲ့ရခိုင်ဒေသကစစ်ရေးပြိပခရှိရာဒေသတွေကစာစစ်ဌာနတွေနဲ့ဒုက္ခသည်စခန်းတွေမှာရောက်နေတဲ့ကျောင်းသားတွေစာမေးပွဲဖြေဆိုဖို့အခက်အခဲတွေကိုနားဆင်ကြရမှာပါရှင်။အခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ကပြောပြပေးပါမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံကအကြမ်းဖက်မှုတွေကြားဆင်းရေးအတွက်အမေရိကန်နဲ့တာလီဘန်တွေကြားနားလည်မှုရရှိထားပြီလို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကဒီကနေ့ပြောကြားလိုက်ပါတယ်။ပဋိပက္ခတွေဆယ်စုနှစ်နဲ့ချီဖြစ်ပွားခဲ့ပြီးတဲ့နောက်အာဖဂန်နစ္စတန်နိုင်ငံတဝန်းအကြမ်းဖက်မှုတွေတိတိကျကျကြားဆင်းသွားရေးအတွက်တာလီဘန်တို့နဲ့နားလည်မှုရရှိထားပြီလို့ဝန်ကြီးပွန်ပီယိုက Twitter လူမှုကွန်ရက်ပေါ်မှာရေးသားခဲ့တာပါ။ဒါဟာငြိမ်းချမ်းရေးအတွက်အရေးကြီးတဲ့ခြေလှမ်းဖြစ်တယ်လို့သူကဆိုပြီးဒီအခွင့်အရေးကိုစောက်ကင်ထားဖို့လဲအာဖဂန်ပြည်သူတွေကိုတိုက်တွန်းပါတယ်။အာဖဂန်နစ္စတန်စစ်ပွဲအဆုံးသတ်မဲ့နိုင်ငံရေးသဘောတူညီချက်တွေရရှိဖို့အမေရိကန်နဲ့နိုင်ငံတကာညွှန်ပေါင်းတပ်ဖွဲ့တွေလျှော့ချဖို့နဲ့အာဖဂန်နစ္စတန်ထဲမှာအမေရိကန်နဲ့မဟာမိတ်နိုင်ငံတွေကိုတိုက်ခိုက်နေတဲ့အကြမ်းဖက်အဖွဲ့တစ်ဖွဲ့မှမရှိစေဖို့အမေရိကန်နဲ့တာလီဘန်တို့ကြားနောက်ထပ်ဆွေးနွေးမှုတွေလုပ်သွားမှာဖြစ်တယ်လို့နိုင်ငံသားရေးဌာနကထုတ်ပြန်တဲ့အကြေညာချက်ထဲမှာလည်းဖော်ပြထားပါတယ်
။အမေရိကန်မှာနိုမာလာကျင်းပမဲ့တမရွေးကောက်ပွဲလုံခြုံရေးနဲ့ပတ်သက်လို့ရှုပ်ဝက်ချက်လက်တွေကိုထောက်လှမ်းကြီးကဲကလွတ်တော်အမတ်တွေကိုရှင်းလင်းပြောကြားခဲ့တာကြောင့်သူ့ကိုသမ္မတဒေါ်လန်ထရော့ကယာရုကနေဖယ်ရှားခဲ့တာလို့အမေရိကန်သတင်းမီဒီယာတွေမှာဖော်ပြနေကြပါတယ်။မြို့သားထောက်လှမ်းရေးညာရေးညင်ကြားရေးမှူးဂျိုးဆပ်မကွိုင်းကပြီးခဲ့တဲ့ဘက်မှာအော်လတော်ထောက်လှမ်းရေးကော်မတီကိုရှင်းလင်းတင်ပြခဲ့တယ်ဆိုတာသမ္မတထရော့ပြန်လည်သိရှိခဲ့ပြီးတော့အတော်လေးမချေမနှက်ဖြစ်ခဲ့တယ်လို့ Washington Post နဲ့ New York Times သတင်းစာကြီးတွေထဲမှာဖော်ပြခဲ့ကြပါတယ်။သမ္မတသိရှိပြီးရဲ့နောက်တစ်နေ့မှာပဲညွန်မှုမကွိုင်းကိုအင်ဂျီတော်မှာခေါ်တွေ့ခဲ့ပြီးတဲ့နောက်သူ့နေရာမှာတခြားတယောက်နဲ့အစားထိုးဖို့ဆုံးဖြတ်ခဲ့တာဖြစ်ပါတယ်။2020သမ္မတရွေးကောက်ပွဲကြရင်သမ္မတထရန့်ပြန်လည်အနိုင်ရအောင်ရုရှားဂျောင်းဝင်ဆောင်ရွက်နေကြောင်းညွန်မှုမကွာရရဲ့ထိတ်တန့်အကြံပေးရှော့ဘီပီယာဆန်ကလွတ်တော်မတ်တီကိုပြောကြားခဲ့တဲ့ကိစ္စပေါ်မှာသမ္မတအတော်လေးဒေါသထွက်ခဲ့ကြောင်းနယူးယောက်တိုင်းသတင်းစာကဖော်ပြပါတယ်။သမ္မတဟာတိုင်းပြည်ထက်သူ့ရဲ့အကျိုးကိုရှည်တန်းတင်နေတာအင်မတန်စိုးရိမ်စရာဖြစ်တယ်လို့အောက်လွတ်တော်ပြည်တွင်းလုံခြုံရေးကော်မတီဥက္ကဋ္ဌဘယ်နီသောမ်ဆန်ကလည်းကြာသပတေးနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အမေရိကန်မျိုးသားထောက်လှမ်းရေးဌာနအကြီးအကဲအဖြစ်သူ့ပေါ်အမခံထောက်ခံတဲ့လက်ရှိဂျမနီဆိုင်ယာတမတ်ကြီးရစ်ချတ်ဂရနယ်ကိုခန့်မဲလို့သမ္မတထရန့်ကဗိုလ်ထုနေ့ကကြေညာခဲ့ပါတယ်ခင်ဗျာ
။ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုကြောင့်ဂျပန်စိတ်ကမ်းမှာတီးကြခွဲစောင့်ကြည့်ခံခဲ့ရတဲ့ Diamond Princess အပျော်စီးသင်္ဘောကြီးပေါ်ကနေကယ်ထုတ်ခဲ့တဲ့ Australia နှစ်ယောက်မှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိတယ်လို့ Australia ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အစိုးရအစီအစဉ်နဲ့သင်္ဘောပေါ်ကခေါ်လာသူတွေ180ကိုနိုင်ငံမြောက်ပိုင်းဒါဝင်မြို့မှာတရင်နှစ်ပတ်တီးကြခွဲစောင့်ကြည့်နေချိန်မှာအခုလိုပိုးကူးဆက်နေသူနှစ်ယောက်ကိုစစ်ဆေးတွေ့ရှိတာပါ။အဲ့ဒီနှစ်ယောက်လုံးအခြေအနေကောင်းပြီးမကြာခင်သူတို့နေရပြန်နိုင်မယ်လို့မျှော်လင့်တဲ့အကြောင်းကျန်းမာရေးအရာရှိချုပ် Brandon Murphy ကသတင်းတောက်တွေကိုပြောကြားပါတယ်။တီးကြခွဲစောင့်ကြည့်နေတဲ့တရင်နှစ်ပတ်အတွင်းနောက်ထပ်ပိုးကူးသူတွေထပ်ရှိလာနိုင်တယ်လို့လည်းသူကပြောပါတယ်။တစ်ချိန်တည်းမှာပဲ Diamond Princess သင်္ဘောပေါ်မှာရှိနေသေးတဲ့ခီးတွေတွေထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကူးဆက်မနေပေမဲ့ပိုးကူးထားသူတွေနဲ့ထိတွေ့မှုရှိတဲ့ခီးတွေကိုအစိုးရသတ်မှတ်ထားတဲ့နေရာမှာနောက်ထပ်14ရက်တီးကြခွဲစောင့်ကြည့်မယ်လို့ဂျပန်ကျန်းမာရေးဝန်ကြီးဌာနကဒီကနေ့ကြေညာပါတယ်။ ပိုးစားတင်ကူးဆက်တဲ့တရုတ်နိုင်ငံမှာတော့နောက်ထပ်ကူးဆက်သူအရေအတွက်ဒီကနေ့ထပ်ပြီးကြာဆင်းတဲ့အတွက်ကူးဆက်မှုကိုထိန်းချုပ်နိုင်ပြီလို့တာဝန်ရှိသူတွေကဆိုနေပါတယ်။လွန်ခဲ့တဲ့24ရက်အတွင်းပိုးကူးတယ်လို့အတည်ပြုနိုင်သူ856ရောက်ရှိပြီးတော့တေဆုံးသူ136ရောက်ရှိတယ်လို့တရုတ်ကျန်းမာရေးကော်မရှင်ပြောခွင့်ရမီဖိန်ကသတင်းတောက်တွေကိုဒီကနေ့ပြောပါတယ်။ဒါကြောင့်တရုတ်မှာစုစုပေါင် WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကသတိပေးပါတယ
် This is the time to attack the virus while it is actually manageable small number of cases
ပိုကူဆက်မှုထိန်းချုပ်နိုင်နေချိန်မှာ virus ပိုးကိုတိုက်ဖျက်ရမယ့်အချိန်ဖြစ်ပါတယ်ကမ္ဘာ့တဝန်းကူးစက်နေတဲ့အခြေအတွက်ကလည်းနည်းနည်းပဲရှိပါတယ်အခုအချိန်မှာထိထိရောက်ရောက်မတိုက်ဖျက်ရင်လေးနက်တဲ့ပြဿနာတွေကြုံရလာနိုင်တယ်လို့ WHO အကြီးအကဲ Tedros Adhanom Ghebreyesus ပြောသွားတာပါCOVID-19 ရောဂါကုသနိုင်မဲ့ဆေးကို WHO ကစတင်ဆန့်တက်နေပြီးထိရောက်မှုရှိမရှိကနေဦးရလက်တွေကိုလာမဲ့၃ဖက်အတွင်းသိရမယ်လို့မျှော်လင့်ကြောင်းလည်းသူကပြောပါရယ်တရုတ်နိုင်ငံအပြင်ကမ္ဘာတဝန်းနိုင်ငံ25နိုင်ငံထဲမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေသူ1000ကျော်ရှိပြီးသေဆုံးသူ11ယောက်ရှိခဲ့ပါရယ်တောင်ကိုရီးယားမှာလည်းနောက်ထပ်ကူးစက်သူ100ထပ်တွေ့တဲ့အတွက်စုစုပေါင်း60နေသူ200ကျော်သွားပါပြီနောက်ထပ်ပိုးကူးစက်နေသူအများစုကဒေဟူးမြို့မှာဖြစ်တာမို့မြို့ကန်တွေကိုအိမ်ထဲမှာနေကြဖို့မြို့တော်ဝန်ကသတိပေးထားပါရယ်စီးပွားရေးလုပ်ငန်းအများအပြားရပ်နားထားကြသလိုကျောင်းတွေကိုလည်းယာယီပိတ်ထားပါရယ
်အိန္ဒိယနိုင်ငံကိုဗုဒ္ဓဂါယာဖျားဖူးခီးသွားတဲ့ခီးတဲ့တွေကမြန်မာတယောက်စီမှာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်နေတယ်လို့တံပြားရှိတဲ့အတွက်စေုံတင်ခဲ့ရတယ်လို့အိန္ဒိယကလာတဲ့သတင်းတပုတ်မှဖော်ပြပါရယ်ဘီအာပီနယ်တွေကဂါယာနိုင်ငံကလေစိတ်ကိုနိုင်ငံကရောက်လာသမျှခီးတွေကိုစစ်ဆေးရမှာတံပြားရှိတယ်လို့တွေ့ရှိခဲ့လို့ ANMCH ကိုတင်ခဲ့တယ်လို့စေုံကြီးကဒေါက်တာ VJ Krishna ရဲ့အပြောကို United News of India သတင်းမှဖော်ပြထားပါရယ်မြန်မာနိုင်ငံကလာတဲ့ဖျားဘူး30ပါတဲ့အဖွဲ့တစ်ခုတည်းကမြို့သားတယောက်မှာကိုရိုနာဗိုင်းရပ်စ်ပိုးကူးတဲ့ရောဂါလက္ခဏာတချို့တွေ့ရမှုချက်ချင်းစေုံတင်ထားပြီးတော့သိစစ်တဲ့အဖြစ်မသိရခင်အထိတိကျခွဲကူတာပေးနေတယ်လို့ဆရာဝန်ကပြောပါတယ်ခင်ဗျာ
ဗီအိုအမေရိကန်တန်ညာတဲ့မြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုက်လိုမီတာ19 kHz 15653ညလိုက်လိုမီတာ25 kHz 11803ညလိုက်လိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။သောဆန်နေညဘက်နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ရခိုင်ပြည်နယ်ပဋိပက္ခနဲ့ပတ်သက်လို့စုံစမ်းခဲ့တဲ့လွတ်လပ်သောစုံစမ်းစစ်ဆေးရေးကော်မရှင် ICOE အစီရင်ခံစာထဲမှာအစုလိုက်ပြုံလိုက်တပ်ဖြတ်မှုတွေရှိခဲ့တယ်လို့ဖော်ပြထားတဲ့မောင်နှုရွာနဲ့ချွတ်ပြင်းရွာကတပ်ဖြတ်မှုတွေကိစ္စကိုစုံစမ်းစစ်ဆေးရေးခုံရုံး Code of Inquiry နဲ့စစ်ဆေးဆောင်ရွက်သွားမယ်လို့စစ်တပ်ကပြောကြားလိုက်ပါတယ်။တမရော်ကာကွယ်ရေးဦးစီးချုပ်ရဲ့ website မှာဖော်ပြထားတဲ့သတင်းထုတ်ပြန်ချက်ထဲမှာမောင်နှုရွာနဲ့ချွတ်ပြင်းရွာဖြစ်စဉ်တွေကိုလေ့လာသုံးသပ်စစ်ဆေးခဲ့တယ်လို့ဖော်ပြထားပါတယ်။ဒီဖြစ်စဉ်တွေအပေါ်စုံစမ်းစစ်ဆေးရေးခုံရုံးနဲ့စစ်ဆေးဆောင်ရွက်ပြီးစစ်ဘက်တရားစီရင်ရေးနဲ့လုပ်ငန်းစဉ်တွေအတိုင်းစစ်တရားရုံးနဲ့စစ်ဆေးစီရင်မှုကိုဥပဒေနဲ့အညီဆက်လက်ဆောင်ရွက်သွားမယ်လို့ရေးသားထားပါတယ်။အစီရင်ခံစာပါကြံဖြစ်စဉ်တွေကိုလည်းဆက်လက်လေ့လာသုံးသပ်စီစဉ်နေတယ်လို့ပြောပါရယ်။ကုဒါပြင်ရွာဖြစ်စဉ်နဲ့ပတ်သက်လို့အရေးယူဆောင်ရွက်ဆဲဖြစ်ပြီးစစ်တရားရုံးရဲ့စစ်ဆေးဆောင်ရွက်မှုအခြေအနေကိုမကြာခင်သတင်းထုတ်ပြန်မယ်လို့လည်းအတည်ပြုပါရယ်။အင်းဒီရွာဖြစ်စဉ်နဲ့ပတ်သက်လို့တော့အရေးယူဆောင်ရွက်ခဲ့ပြီးပြီလို့ February 20ရက်နေ့ကတက်မတော်သတင်းထုတ်ပြန်ချက်မှာရေးထားပါတယ်။ ICOE ရဲ့အစီရင်ခံစာထဲမှာ2019 August 29ရက်နေ့တုန်းကအာဆာတိုက်ခိုက်ရေးသမားတွေပုံနေတယ်ဆိုတော့တန်တရားနဲ့ချွတ်ပြင်းရွာကိုလုံခြုံရေးတပ်ဖွဲ့ဝင်တွေဝင်ရောက်တိုက်ခိုက်ခဲ့စဉ်အာဆာအဖွဲ့ဝင်တွေအပါအဝင်ရွာသူရွာသား100လောက်အသက်ခံခဲ့ရပွဲရှိတယ်လို့ရေးထားပါတယ်။မောင်နှုဂျေးရွာမှာလည်းအစုလိုက်အပြုံလိုက်တက်ခံရသူ100-200ကျားရှိပြီးတော့လက်နက်ကင်မဟုတ်တဲ့ရွာသားတွေဖြစ်တယ်လို့မျက်မြင်တွေကပြောကြောင်း ICOE အစီရင်ခံစာထဲမှာရေးထားပါတယ်။ဒီအစီရင်ခံစာထဲမှာပဲမင်းကြီးရွာ၊ချွတ်ပြင်းရွာ၊မောင်နှုရွာနဲ့ကုဒါပြင်းချေးရွာတွေမှာလုံခြုံရေးတပ်ဖွဲ့ဝင်တွေလက်ချက်နဲ့အစုလိုက်အပြုံလိုက်တက်ခံခဲ့ရတယ်လို့ဖော်ပြထားပါတယ်
။ဂျာမနီနိုင်ငံဟာနောင်းမြို့မှာဗုဒ္ဓဦးနေညကပြစ်ခတ်မှုကြောင့်လူများပြားသေဆုံးသွားခဲ့တဲ့ပေါ်မှာဂျပန်ပြည်သူတွေဝမ်းနည်းပူဆွေးနေကြပြီးတော့ဒီပြစ်ခတ်မှုဟာလူမျိုးရေးခွဲခြားတဲ့စိတ်နဲ့လက်ရရေးအစွမ်းရောက်ဝါဒီတူဖြစ်နိုင်ခြင်းရှိတယ်လို့ဝန်ကြီးချုပ်အန်ဂလာမာကောကပြောလိုက်ပါတယ်။ Frankfurt မြို့အပြင်ဘက်ကဟာနောင်းမြို့ကဒီရွှေကောင်းချေချနေထိုင်သူတို့ချို့သွားလေးရှိတဲ့ဘားလိုက်တစ်ခုကိုတနက်သမားတစ်ခုကပြစ်ခတ်ခဲ့ရကြလူ9ယောက်သေဆုံးပြီးတော့အများပြားဒဏ်ရာရခဲ့တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ ဒီပြခတ်မှုကိုကျူးလွန်သူလို့တံပြရှိတဲ့သူဟာအသက်40-30နှစ်အရွယ်မျိုးသားတူဖြစ်ပြီးတော့သူဟာသူ့ရဲ့နေအိမ်မှာမိခင်နဲ့အတူတေဆုံးနေတာကိုတွေ့ရတယ်လို့လည်းဂျမန်အာနာပိုင်တွေကပြောပါတယ်ဒီတနက်သမားဟာတခြားဖွဲ့အင်းနဲ့ပတ်သက်ဆက်နွယ်မှုရှိမရှိဆိုတာကိုစုံစမ်းနေပြီးတော့တိခတ်မှုနဲ့ပတ်သက်ပြီးတော့နောက်ထပ်တံပြရှိတဲ့သူကိုလိုက်ရှာနေတာမျိုးတော့မရှိဘူးဆိုပြီးတော့ဂျမီအာနာ
က်ခဲ့တဲ့ဘာသာရေးခေါင်းဆောင်ကြီးအယာတိုလာအလီဟာမီနီကနိုင်ငံရဲ့အကျိုးစီးပွားကိုအမခံမဲ့ရွေးကောက်ပွဲဖြစ်တယ်လို့ဆိုပြီးတော့ပြည်သူတွေကိုမဲပေးကြဖို့တိုက်တွန်းခဲ့ပါတယ်။အမေရိကန်ဘက်ကစီးပွားရေးပိတ်ဆို့တံခါးမှုတွေပြန်လည်ချမှတ်ခဲ့ပြီးနောက်ပိုင်းပထမအဦးဆုံးကျင်းပတဲ့ရွေးကောက်ပွဲမှာလာရောက်မဲပေးသူအရေအတွက်ကခရားကြပါတယ်။အီရန်လွှတ်တော်အမတ်290နေရာအတွက်ကိုယ်စလေလောင်း 9,000 ကျော်ဝင်ရောက်ရှင်ပြိုင်နေကြတယ်လို့အစိုးရသတင်းမီဒီယာကပြောပါတယ်။အလဲအလက်ကြတဲ့ကိုယ်စလေလောင်းထောင်နဲ့ချီကတော့တင်းကျပ်တဲ့ရွေးကောက်ပွဲစည်းကမ်းတွေနဲ့ကိုက်ညီမှုမရှိတဲ့အတွက်ဆိုပြီးဝင်ပြိုင်ခွင့်တားမြစ်ခံခဲ့ကြရပါတယ်
။ဇန်နဝါရီလကကစားခဲ့တဲ့ Europa League ဘောလုံးပွဲတွေမှာတော့ Arsenal ဝုဒ်တို့အနိုင်ရပြီးတော့ဒီ Manchester United အသင်းကတော့သိကြသွားပါတယ်။ Manchester United နဲ့Bruges to Belgium မှာကစားကြတော့မှာတစ်ပတ်တကူစီစီကျသွားခဲ့ပါတယ်။ Bruges က Emmanuel Dennis က15မိနစ်မှာ Manu Gosma Romero ရှေ့ထွက်နေတဲ့အမားကိုခွင်ကောင်းယူပြီးတော့ဖွင့်ကိုသွင်းပေးခဲ့ပြီးတော့ Manu အတွက်ခြေပါကူးကိုတော့ပြင်သစ်တိုက်စင်မှု Martial က36မိနစ်မှာပြန်သွင်းခဲ့တာဖြစ်ပါတယ်။ Arsenal ကတော့ Greece နိုင်ငံက Olympiacos အသင်းနဲ့ကစားခဲ့ပြီးတော့ပွဲပြီးကနေမှသွင်းတဲ့ဂိုးနဲ့ Arsenal ကတကူကိုမရှိနိုင်နိုင်သွားပါတယ်။အစနောက်တော့တလုံးနဲ့တော့ဂိုးကိုကတော့ပြင်းထန်တိုက်ဆင်မှုလာကဇက်ကသွင်းမိခဲ့တာပါ။လေဝင်းကနေဂိုးရှိဖြတ်ထိုးပေးတာကိုသူကဂိုးရှိကနေအနိကပ်ပိတ်သွင်းခဲ့တာဖြစ်ပါတယ်။ဂိုးနဲ့အက်စပန်ယိုပွဲမှာတော့ဝုတ်က၄ဂိုးကိုမရှိနိုင်တော့ပါတယ်။ဝုတ်တဲ့ဂိုးတွေကိုတော့ဒီဂိုးဂျိုတန်နဲ့ဂျိုတာက၃ဂိုးသွင်းခဲ့ပြီးတော့ရူဘန်နက်ဗက်စ်ကတကူသွင်းမိခဲ့တာဖြစ်ပါတယ်။တခြားပွဲစဉ်တွေမှာတော့ရိန်ဂျာစ်ကဘရာဇာကို၂ဂိုးတကူ၊လေဗာကူဆင်ကပေါ်တူဂိုး၂ဂိုးတကူ၊အင်တာမီလန်ကလူဒိုဂိုရက်စ်ကို၂ဂိုးကိုမရှိနိုင်ပြီးရိုမာကဂျန်ကိုတကူကိုမရှိနိုင်ပါတယ်။Ajax ကတော့ Getafe ကိုငကုတ်ကုတ်မရှိနဲ့ရှုံးသွားခဲ့ပါတယ်ခင်ဗျာ
တောက်တန်နေညာပိုင်း VOA ကနောက်ဆုံးရထားတဲ့သတင်းတွေကိုမဆုမြတ်မွန်နဲ့ကိုရနိုင်တို့ပြောပြပေးသွားတာပါအခုသတင်းလှရေးစက်တိုက်ထုတ်လင်းပေးသွားပါမယ်ရှင်ဗစ်တိုးရီးယားမြို့နယ်ပတ်သက်ပြီးကလေးငယ်ရဲ့အမည်ရင်းနဲ့မိသားစုသတင်းအချက်အလက်တွေကိုထုတ်ဖော်ပြောဆိုခဲ့တဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေကိုသက်ဆိုင်ရာအဖွဲ့အစည်းတွေကလိုအပ်တယ်လို့အရေးယူဆောင်ရွက်ဖို့သမ္မတကကြာသာပတိနေမှာညွှန်ကြားထားတယ်လို့သမ္မတရုံးပြောရေးဆိုခွင့်ရှိသူဦးဇော်ထေကပြောပါတယ်။အဲ့ဒီရဲတပ်ဖွဲ့ဝင်တွေကိုတရားစွဲနိုင်ဖို့ပြင်ဆင်နေတဲ့မြန်မာနိုင်ငံလွတ်လပ်သောရှေ့နေများအသင်း ILAM ကလည်းသမ္မတစီကခွင့်ပြုမိန်ရတာနဲ့တရားစွဲတော့မယ်လို့ဆိုပါတယ်။အပြေဆုံးကို VOA သတင်းတောက်စုစုကပြောပြပါမယ်ရှင်။
ကလေးငယ်လေးဗစ်တိုးရီးယားအမှုနဲ့ပတ်သက်ပြီးအမှုမှန်ပေါ်ပေါရေးအတွက်ပြီးခဲ့တဲ့ဒီဇင်ဘာလ22ရက်နေ့မှာဖခင်ဖြစ်သူကိုယ်တိုင်ကသမ္မတစီစာရေးသားတင်ပြခဲ့တာပါ။အဲ့ဒီပေါ်နိုင်ငံတော်သမ္မတကပြည်ထောင်စုတရားလွှတ်တော်ချုပ်ပြည်ထရေးဝန်ကြီးဌာနနဲ့ပြည်ထောင်စုရှေ့နေချုပ်ရုံးတို့ကိုညွှန်ကြားချက်လေးချက်ပေးခဲ့တယ်လို့ဒီကနေ့ပြုလုပ်တဲ့သမ္မတအိမ်တော်သတင်းစာရှင်းလင်းပွဲမှာပြောခွင့်ရပုဂ္ဂိုလ်ဦးစောထေကအခုလိုပြောပါတယ်
။နံပါတ်၁ကတော့အမှုမှန်ပေါ်ပေါရန်နံပါတ်၂တာဝန်ခံမှုတာဝန်ယူမှုရှိရန်နံပါတ်3ကတော့ကျွန်တော်ဥရိနေမီဖြစ်ရန်နံပါတ်4ကတော့တရားဥပဒေစိုးမိုးရေးအတွက်ဆောင်ရွက်ထားမှုအခြေအနေများကိုပဂရီတွေးရှိချက်အမှန်တရားအတိုင်းပြန်လည်တင်ပြရန်ဆိုကျွန်တော်တို့ညွှန်ကြားပါတယ်။အဲတော့တရားလွှတ်တော်ချုပ်ရဲ့ကျွန်တော်တို့ပြည်ထောင်စုဝန်ကြီးဌာနရဲ့ပြည်ထောင်စုရှေ့နေချုပ်ရုံးရဲ့ဒီပေါ်မှာတမလာရေးဒီအတူတူတင်ပြကြတယ်။တင်ပြချက်တွေကတော့အများကြီးပေါ့နော်။တရားလွှတ်တော်ချုပ်ကလည်းတရားရေးဆိုင်ရာပေါ့ပြည်ထောင်စုဝန်ကြီးဌာနကလည်းသူအမှုစစ်ဆေးရေးဖော်တော်ရေးဆိုင်ရာပေါ့ပြည်ထောင်စုရှေ့နေချုပ်ကလည်းချုပ်ရုံးကလည်းဥပဒေပိုင်းဆိုင်ရာတင်ပြပါတယ်။
ဗစ်တိုးရီးယားအမှုနဲ့ပတ်သက်ပြီးပြီးခဲ့တဲ့နှစ်ဒီဇင်ဘာလ19ရက်တုန်းကမြန်မာနိုင်ငံရဲတပ်ဖွဲ့ကပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာဗစ်တိုးရီးယားရဲ့အမည်ရင်းနဲ့မိသားစုကိုယ်ရေးအချက်အလက်တွေကိုထုတ်ဖော်ပြောဆိုခဲ့တဲ့ရဲတပ်ဖွဲ့ကတာဝန်ရှိသူတွေကိုအရေးယူဆောင်ရွက်ဖို့အတွက်သမ္မတကသက်ဆိုင်ရာအဖွဲ့အစည်းတွေကိုမနေ့ကညွှန်ကြားခဲ့တယ်လို့ဦးစောထေကဆက်ပြောပါတယ်
။တင်ပြချက်များနဲ့ဆက်လင်းရေးလုံခြုံရေးနည်းနဲ့အညီမဆောင်ရွက်နိုင်သောတာဝန်ကျေဝန်စာမဆောင်ရွက်နိုင်သောလက်ခံမှုများဖြစ်ပေါ်ခဲ့သောဥပဒေပြဋ္ဌာန်းချက်များနှင့်ညီညွတ်မှုမရှိသောတာဝန်ရှိသူများကိုသက်ဆိုင်ရာအဖွဲ့အစည်းကလိုအပ်သလိုရေးယူဆောင်ရွက်ရန်ဆိုကျွန်တော်ညွှန်ကြားထားပါတယ်။ညွှန်ကြားထားတဲ့အတွက်သက်ဆိုင်တဲ့အဖွဲ့အစည်းတွေကအဲ့ဒါကိုသမ္မတရဲ့လမ်းညွှန်ချက်တိုင်းဆက်ပြီးဆောင်ရွက်ဖို့ရှိပါလိမ့်မယ်။
အဲ့ဒီသတင်းစာရှင်းလင်းပွဲကိုဦးဆောင်ခဲ့တဲ့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့မှုကင်းရဲတပ်ဖွဲ့မှု၃ဦးနဲ့ရဲတပ်ဖွဲ့ရဲ့ရဲစာနေပေးစတာဝန်ခံတို့ကိုကလေးတငယ်ခွင့်ရေးဆိုင်ရာချိုးဖောက်မှုနဲ့တရားစွဲဆိုနိုင်မှုမြန်မာနိုင်ငံလွတ်လပ်သောရှေ့နေများအသင်း ILAM ကလည်းလွန်ခဲ့တဲ့တစ်လကျော်ကတည်းကပြင်ဆင်နေတာပါ။ဒါပေမဲ့သူတို့ဟာပြည်သူဝင်အနေဖြစ်တာကြောင့်တရားစွဲဆိုနိုင်မှုအတွက်ဥပဒေနဲ့အညီနိုင်ငံတော်သမ္မတစီကနေခွင့်ပြုမိန့်တောင်းခံပြီးစောင့်ဆိုင်းနေတာပါ။ ဒီကနေ့သမရအိမ်တော်သတင်းစာရှင်းလင်းပွဲအပြီးမှာတော့သမရစီကခွင့်ပြုချက်ရရင်တရားစွဲဖို့စတော့မယ်လို့တရားလွှတ်တော်ရှင်လေးဦးသိန်းတန်းဦးကပြောပါတယ်
ကျွန်တော်တို့ကတော့အဲသမရစီကခွင့်ပြုချက်ရရင်ကျွန်တော်တန်တရားစွန်ကျွန်တော်တို့လည်းသတင်းစာရှင်းလင်းပွဲလို့ခုရှိတယ်တိတ်မကြခင်ပါဘူးနော်ဒီအမှန်တရားကော်မတီနဲ့အိုင်လန်နဲ့ပေါင်းပြီးတော့ကျွန်တော်တို့ထုတ်ပြန်ကြရရှိပါမယ်အဲ့ကြကျွန်တော်တို့အသေးစိတ်ပြောပါမယ်အကြမ်းင်းကတော့ကျွန်တော်တို့တရားစွန်
ဒီပြည်တော် Wisdom Hill ပုဂ္ဂလိကမူချိုအကြောင်းက Victoria လို့နာမည်ဝတ်ပေးထားတဲ့သုံးနှစ်အရွယ်မိန်းကလေးလိမ့်မိုင်းဆိုင်ရာကျူးလွန်ခံရတဲ့အမှုမှာတန်မြတ်တရားခံအဖြစ်ဆွဆွဲခံထားရသူလဲတရားရှင်လွတ်မြောက်ပြီးဖြစ်တယ်လို့အမှုပြင်ဆင်မှုတင်သွင်းချက်ကိုလည်းတိုင်းဥပဒေချုပ်ရုံးကပယ်ချထားပြီးပါပြီဒီအမှုမှာကျူးလွန်သူအစ်အမှန်ပေါ်ပေါက်ရင်းနဲ့ကလင်းရဲ့ Victoria အတွက်တရားမျှတမှုရရှိရေးအများကလူလာနေကြတာဖြစ်ပါတယ်
မဆူဆူပြပြခဲ့တာပါရှင်အခုကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့ဆက်ဆက်လို့ထိုင်းနိုင်ငံမှာမြန်မာအလုပ်သမားတွေအလုပ်လက်မဲ့ဖြစ်နေကြတဲ့အခြေအနေကိုလည်းကြည့်ကြရအောင်ပါထိုင်းနိုင်ငံမှာဝူဟန်ကိုရိုနာဗိုင်းရပ်စ် COVID-19 ကူးစက်ရောဂါပြန့်ပွားမှုကြောင့်ဒီကမ္ဘာလက်ခရီးသွားတွေအသွားအလာကျသွားသလိုရောဂါကူးစက်မှာစိုးရိမ်ကြတဲ့ထိုင်းလူမျိုးတွေကလည်းလူစီကားတဲ့ဈေးဝယ်စင်တာတွေကိုတိတ်ပြီးတော့မသွားကြတော့ပါဘူးဝယ်သူနည်းလာတာနဲ့အမျှဆိုင်တွေပိတ်ပစ်နေကြရတဲ့အတွက်အဲ့ဒီဆိုင်တွေမှာအလုပ်လုပ်နေကြရတဲ့မြန်မာအလုပ်သမားအများအပြားအလုပ်လက်မဲ့ဖြစ်ကုန်ကြတဲ့အကြောင်းကိုထိုင်းအခြေစိုက်ဘေးဝေးသတင်းတောက်မတ်အေးအေးမှာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံမှာ COVID-19 ကိုရိုနာဗိုင်းရပ်စ်ရောဂါပိုးကူးစက်မှာကိုကြောက်နေကြတဲ့အတွက်အရင်ကဈေးဝယ်စင်တာတွေမှာလူစီကားတဲ့ဈေးတွေမှာ၆ကတ်နေပြီးဈေးဝယ်သူတွေမလာတာကြောင့်ဈေးရောက်သူတွေလည်းအခက်အခဲတွေနဲ့ရင်ဆိုင်နေရတာပါပုံတိုက်ဈေးဝယ်စင်တာတွေမှာရှိတဲ့အယောင်ဆိုင်ငယ်လေးတချို့မှာတော့ဈေးဝယ်သူနှဲပါလာကြောင့်ပိတ်ပစ်လိုက်ကြပါတယ်။ဒါကြောင့်အဲ့ဒီဆိုင်တွေမှာအလုပ်လုပ်နေကြရတဲ့အယောင်ဝန်ထမ်းတွေ၊တန်ရှင်းလုပ်နေတဲ့မြန်မာအလုပ်သမားတွေအပါအဝင်ဈေးဆိုင်တွေမှာအလုပ်သမားတွေရှော့ချတာခံနေကြရပါတယ်ဆိုပြီး AC အလုပ်သမားကူညီအဖွဲ့ရဲ့ဒါရိုက်တာဦးခန့်ကြီးကပြောပါတယ်
။ကုန်တိုင်းတစ်ခုမှာကျော်တော့ဒီအပေါ်ဆက်တစ်ဆက်မှာအလုပ်သမား9ယောက်တုံးထားတယ်။အဲ့ဒီမှာသူကဒီအလုပ်သမားကိုထုတ်ပြန်လို့ရှိရင်သူကရောကြီးပြရမှာကျော်3ယောက်ပဲခိုင်းလိုက်တာ။အဲ့ဒီအလုပ်သမားမလုပ်နိုင်တော့ဘူး။အမလုံးနိုင်တဲ့ခါကျအလုံးသမားထွက်ပေါ်ထွက်တဲ့ချိန်မှာသူကပြဲတယ်အဲ့လိုမှရှော့ပြီးသားဖြစ်သွားအလုံးသမားလည်းပြန်တိုင်လို့မရဘူးကိုသူဝဲနဲ့ကိုထွက်တာအဲ့ပုံစံနဲ့ကျော်ပြီးသားဖြစ်သွား
လာစာငွေတလားကိုဘတ်ငွေ12,000ရမယ်ဆိုပြီးဒီလပိုင်းမှာပဲ MOU နှစ်နိုင်ငံသဘောတူစာချုပ်နဲ့စာချုပ်ချုပ်လာခဲ့ပြီမဲ့ထိုင်းနိုင်ငံဘက်ကရောက်တော့လာစာငွေမရပဲလုံရလဲမှန်မှန်မသိရတာမျိုးကိုကြုံနေရသူတွေဟာထိုင်းနိုင်ငံမှာပဲကြုံရအလုပ်တွေလုပ်နေကြရတာပါဒီလိုကြုံရအလုပ်လုပ်နေကြတဲ့အလုံးသမားတူကလည်းအလုတ်အကိုင်အစ်မပြေဘူးဆိုပြီးပြောပါရဲ့
လောက်ခတွေကသူကအခုလာစာနဲ့ပြီးမယ်လို့ပြောပြလာစာနဲ့လည်းမပြေဘူးကျွန်တော်တို့ကိုရက်ဆိုကိုရက်ခါပဲရှင်းပြီးတာကိုရက်ခါကတော့ကျွန်တော်တို့3ခါလောက်ခွဲပြီးတာခင်ဗျဘယ်လိုလုပ်လဲဆိုတော့အခုကျွန်တော်တို့9ယောက်ဆင်းရမယ်နေရာမှာသူတို့က2ယောက်လောက်ပဲခေါ်သားတယ်3ယောက်လောက်ကိုခြံထားတယ်အဲ့လိုမျိုးအလှဲလဲနဲ့ဆင်းခိုင်းပြီးတော့အမျိုးမျိုးသူဟိုအလုတ်ကလည်းလုံးဝမပေးနိုင်ဘူးကျွန်တော်တို့တက်ကြွမှုမရှိဘူးဆိုစီဝါကြလို့လားမကြလို့လားတော့ကျွန်တော်တို့ကမပြောတာဘူးခင်ဗျာ။အဲကျွန်တော်လူကောင်း3ယောက်တော့ရှိရခင်ဗျာ။လူကောင်း3ယောက်မှလည်းသူကစက်တက်လာတော့18ယောက်ကိုသူတို့3ယောက်ပဲကျန်တာခင်ဗျာ
။အလုပ်ကောင်းရဖို့အတွက်ကျပ်ငွေ8သိန်းကနေ10သိန်းကြားပေးပြီးထိုင်းနိုင်ငံကိုသွားလာနေကြတဲ့တရားဝင်လုပ်သမားတွေဟာအခုအလုပ်သမားရှော့ချနေတဲ့နေရင်ဆိုင်နေရတယ်လို့စီဝါရေးကြဆင်းတာကြောင့်လုပ်အားကတွေမပေးနိုင်တာကိုကြုံနေရတယ်ဆိုပြီးဥက္ကဋ္ဌကြီးကဆိုပါတယ်။
အလုတ်သမားထွက်တဲ့လူကအလုတ်ကောင်းနေတော့ဗျာဘယ်သူမှအဲ့လုံယုံကလူထွက်ချင်ဘူးအဲ့တော့ထွက်တဲ့လုပ်ငန်းဒီမှန်တယ်များအကုန်လုံးလာစားလောကမရတာတို့သုံးလာစားမရတာတို့ကျဲမကြီးမကောင်းတဲ့အလုတ်သမားဆိုတဲ့ဒီမှာပြန်ချသွားတာပဲ
အခုရက်ပိုင်းအတွင်းမှာပဲ GM General Motor Plus ကားကုမ္ပဏီကြီးကထိုင်းနိုင်ငံမှာကားထုတ်လုပ်နေတာကိုရက်ဆိုင်ပြီး Great Wall Motor Company ကိုလွှဲပြောင်းပေးလိုက်ပြီးဆိုပြီးကြေညာခဲ့ပါတယ်လေယောင်ခြေဆိုင်ချက်ပလက်ကားတွေထည့်လုပ်နေတဲ့ GM ကုမ္ပဏီအနေနဲ့အဝယ်တွေကျဆင်းသွားတာကြောင့်နောက်ဆုတ်သွားလို့အဲ့ဒီကုမ္ပဏီလက်အောက်မှာအလုပ်လုပ်နေကြတဲ့ထောင်ထဲချီရှိတဲ့ထိုင်းနဲ့မြန်မာနိုင်ငံသားအလုပ်သမားတွေရဲ့ကံကြမ္မာဟာလည်းမရေမရဖြစ်လာနေတာပါထိုင်းနိုင်ငံမှာဝူဟန်ကိုရိုနာဗိုင်းရပ်စ်ကူးစက်ရောဂါကြောင့်ကမ္ဘာလက်ခရီးသွားလာမှုတွေကျဆင်းလာတာဖြစ်ပြီးဒီနိုင်ငံသားသားဧည့်သည်တွေကိုမှီနေရတဲ့ခရီးသွားလုပ်ငန်းတွေပျော်တော်စက်ကာရာအိုကေနိုင်ကလပ်စတဲ့နေရာတွေနဲ့စားတောက်ဆိုင်တွေအပြင်ရိုးရာလက်မှုအထည်စားတဲ့လုပ်ငန်းတွေကိုပါထိခိုက်လာနေတာပါအခုဆိုရင်ကုန်တိုက်တွေကတနိုင်တစ်ပိုင်ဖွင့်ထားတဲ့အယောင်ဆိုင်တွေမှာလည်းဝယ်သူနှဲပါလာတဲ့အတွက်ဆန်ရှင်တွေဟာအခန်းကားတော်ပေးဖို့အဆင်မပြေဖြစ်လာကြရတယ်လို့ဒီလိုဆိုင်တွေမှာအလုပ်လုပ်ဖို့အတွက်ငှားထားတဲ့မြန်မာနိုင်ငံသားလူသမားတွေကိုလည်းလစာလျှော့ပေးတာအလုပ်သမားဥယျာဉ်လျှော့ချတာတွေလုပ်နေပါတယ်
မအေးအေးမှပြပြသွားတာပါရှင်အခုရခိုင်နဲ့ချင်းဒေသတချို့ကဆံမေးပွဲဖြေဆိုကြရမယ်ចောင်းသားတွေဘက်ကိုအလှည့်ပေးကြပါတယ် ရခိုင်မြောက်ပိုင်းနဲ့ချင်းပြည်နယ်ပလောဝမြို့တွေမှာဖြစ်တဲ့တိုက်ပွဲတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရပြီးဒုက္ခသည်စခန်းတွေမှာနေထိုင်နေကြရတဲ့အကြောင်းသူကြောင့်သားတွေစာမေးပွဲအသီးသီးဖြည့်ဆို့ဖို့အတွက်အခက်တွေ့နေကြပါတယ်။မကြာခင်ရပ်ပိုင်းအတွင်းမှာပဲစာမေးပွဲတွေဖြည့်ကြရတော့မှာဖြစ်ပေမဲ့အခုချိန်ထိအဲ့ဒီကြောင်းသားအလုံးအတွက်အဆင်ပြေမဲ့အခြေအနေမရှိသေးပါဘူး။ဒီ
ကျွန်တော်တို့လည်းဒီနေ့ဆက်လက်ပြီးတော့ဒီနေ့ကဒီတိုက်ပွဲတွေပြင်းထန်နေတာကြောင့်လမ်းလေးဖေဖော်ဝါရီလ၂၄ရက်နေ့မှာကျင်းပပြုလာမယ့်မူလတန်းတဲ့အလေတန်းဆံမှုတွေအတွက်
ခက်ခဲရှိနေတယ်လို့ပလောင်မျိုးတွေကကြောင်းစီအောင်အောင်ကျော်လင်းကလည်းနေရာတွေမှာဆိုရင်ကလေးတွေကတော့ပြေဖို့တော့ဆက်ဆက်ချင်းမှာပါဘလို့ဆိုဆရာဆရာမတော်မှာအခုဒီမှာမေးခွန်းလာမထုံးမှန်ဘူးဖြစ်နေတယ်။ဟုတ်ကဲ့လာမထုံးမှန်ဘူးဒါပေမဲ့တောင်ဝတ်တန်နေပြီ။ဒါပေမဲ့လို့သူတို့ကလာမထုံးမှန်ဘူးအခုလက်ရှိလက်ထက်နေလို့လည်းနေရာတွေမှာအညွန့်နဲ့ကစုကိုင်းခြေပါမှာရှိတဲ့စေဘေးဆောင်က
ြင်အိုက်ခန္ဓာကျေစုတိုင်းကျေးရွာအထက်ကခွဲမှာပဲသူတို့သင်ကြားပေးတာရှိတယ်ဆိုပြီးတော့ပေါ့အဲ့ဒါလေးကိုသူတို့ကဒီကျေစုတိုင်းမှာပဲကွာချားကွာဥဒေချောင်းတို့လိုပြောစင်းချင်းတို့ရွာဟောင်းတို့ဘက်ကနေရောက်လာတဲ့ကလေးတွေဒီပါဒီပါလာတဲ့ကလေးတွေပေါ့အဲ့ဒီကလေးတွေကိုကျေစုတိုင်းကျောင်းမှာကံပွဲဖြစ်ဆိုနိုင်ဖို့အတွက်ကိုတော့မြင်းနဲ့အုပ်ချုပ်ရေးဌာနကိုကျွန်တော်တို့အုပ်ချုပ်ရေးမှုကိုသင်ကြားထားပြီးမှဟိုမြင့်တဲ့ပြန်မှုကိုလည်းဟိုသင်ကြားထားတာရှိပါတယ်ဒီကစုတိုင်းမာဖြစ်ဆိုဖို့အတွက်ဆိုရင်တို့ရဲ့ဟိုဘောကြောင့်ဖြစ်လက်မှတ်တပါလို့လူအားလိမ့်နေလို့တော့ပြန်ရေးမှုကလည်းကျွန်တော်ကိုပြောပါတယ်အဲဒီကြောင့်ဖြစ်လက်မှတ်ဆိုတဲ့မျိုးကတကယ်တမ်းဟိုကိုလာတလို့ရှင်နေမှာတော့ယူဖို့တက်တော့နည်းနည်းခက်ခဲလိုက်မယ်လို့ထင်တယ်အဲဒီဒီတို့ပြန်ရေးဌာနနဲ့တို့မိကူရိုဟန်နဲ့ကိုလုပ်ပေးရင်တော့ပုံပြီးကောင်းမယ်လို့ကျွန်တော်တို့ထင်ပါတယ်
ဒုတိယအောင်ထက်မှာရှိတဲ့စေဘေးဆောင်တွေထက်မှာလည်းမူလာတန်းနဲ့လေတန်းကျောင်းသားတွေပါဝင်တာကြောင့်သူတို့ဆောင်မွေးဖြည့်ဆိုနိုင်ဖို့အတွက်ခက်ခဲရှိနေတယ်လို့မောင်တော်ခင်ပညာရေးမှုဦးခင်အောင်ကပြောပါတယ်
။လောလောဆယ်ကတော့ဟိုခက်ခဲကတော့အင်းလိုတစ်ခုတည်းမျိုးပေါ်မှာရောက်နေတဲ့နေရာကုန်းကုန်းရှိတယ်လို့ပြောတယ်။အဲနေရာကုန်းကုန်းမှာကျောင်းသားဆင်းနေပောက်ခဲလိုက်ပြလိုက်တော့အဲကျွန်တော်တို့စေဘေးဆောင်တွေထက်မှာလေတန်းတို့စေတန်းတို့လည်းပါကြတယ်လေစေတန်းတွေကတော့ကျွန်တော်မျိုးပေါ်စေတန်းတွေမှာလေးပါဒီရန်ကြရလေကျွန်တော်ပိတဲ့ကျွန်တော်ကလေးတွေဆိုတော့ပိတဲ့ဆက်ဆိုင်ကတူဖွင့်နေစီတော့အဲ့ဒီဖုန်းကြီးတောက်မှာပဲဒီပြေချောက်စကန်ဖုန်းကြီးတောက်ရောစက်တန်လေးဖုန်းကြီးတော့ကိုပြန်ကြရင်မောင်းတော့မှာတော့တဲ့ဆက်ဆက်မရှိပါဘူ
းရခိုင်မြောက်ပိုင်းကရသေတောင်မြို့နယ်အတွင်းမှာလည်းတိုက်ပွဲတွေပြင်းထန်နေတာကြောင့်နှစ်ပတ်ကျော်တင်းစစ်ဆောင်ဥယျာဉ်4000နီးပါးအထိရှိနေပါတယ်အဲ့ဒီထက်မှာမူလာတန်းနဲ့အလေတန်းဖြည့်ဆိုရမယ့်ကျောင်းသူကျောင်းသား400ကျော်ပါဝင်ပြီးဒုတိယဆောင်မိုးဘေးရှင်နေနဲ့ပတ်သက်ပြီးစစ်ဘေးဆောင်ကူညီရေးဖွဲ့ကကိုဘက်ကာကအခုလိုပြောပါတယ
်ဟိုနဂိုကလေးကတောင်များကျွန်တော်တို့ဒေသတည်တဲ့အတိုင်းပဲဟိုကလမ်းမဆက်တွေကမကောင်းဘူးချောင်းမြောင်းပြိုင်နေတဲ့ဟိုတွားနေရတွားနေရရယ်ဟိုကြောင်းတက်နေရတဲ့အချိန်လေးပေါ့နော်အခုတော့ပိုပြီးဆိုးသွားတယ်ပေါ့သူတို့ရဲ့ဘဝတွေကဟိုကဘာဖြစ်လို့လဲဆိုတော့သူ့အိမ်ကိုရမှာအေးချမ်းတော့ဟိုအရင်လိုဟိုနေပြီးတော့စာချက်ပြီးတော့သူတို့မှာပြင်းရမဲ့အနေထားမျိုးမဟုတ်တော့ဘူးလေ
2019-2020 ပညာသင်နှစ်အတွက်တက္ကသိုလ်ဝန်ထမ်းဆောင်မွေးဘေးကိုမတ်လ17ရက်နေ့မှာစတင်ကျင်းပမှာဖြစ်ပါတယ်။လက်ရှိစည်ရေးတင်းမာနေတဲ့ခိုင်ပြည်နယ်မှာစာစည်းဌာန128ခုရှိပြီးတက္ကသိုလ်ဝန်ထမ်းဆောင်မွေးဘေးဝင်ရောက်ဖြည့်ဆို့မဲ့ကျောင်းသူကျောင်းသား4000ကျော်အထိရှိတယ်လို့လည်းပြည်နယ်ပညာရေးမှူးကပြောဆိုထားတာရှိပါတယ်။လက်ရှိအချိန်ထိရခိုင်ပြည်နယ်မြောက်ပိုင်းနဲ့ပလောက်ဝက်မြို့နယ်တွေမှာတိုက်ပွဲတွေပြင်းထန်နေပြီးဆောင်မွေးဘေးကာလအတွင်းမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေမှာကိုပြည်သူတွေကစိုးရိမ်နေကြတာလည်းဖြစ်ပါတယ်ခင်ဗျာ။
ကိုတနိုင်စုံစမ်းတင်ပြခဲ့တာပါရှင်အခု2008ဖွဲ့စည်းပုံပြင်ဆင်ရေးဘက်ကိုအလှည့်ပေးကြပါမယ်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆိုင်ရာဒုတိယအကြိမ်ဥပဒေမူကြမ်းနဲ့ပတ်သက်လို့ဆယ်ရက်အတွင်းအပြီးလှုပ်ဆောင်မယ်လို့ပြည်ထောင်စုလွှတ်တော်နာယကကဒီကနေ့ပြောပါတယ်ဒါအပြင်ဒီမူကြမ်းကိုဆွေးနွေးဖို့စီရင်ပေးထားတဲ့လွှတ်တော်ကိုယ်စားလှယ်အရေးအတွက်ကိုလည်း short chat ကတ်တက်လိုက်ပါတယ်လွှတ်တော်တွင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစဉ်အောင်မြင်နိုင်ခြင်းရှိပါသလားဘလောက်အထိရောမျှော်လင့်နိုင်ပါပါလဲ VOA သတင်းတောက်မမေခါကစူးစီးတင်ပြထားပါတယ်ရှင
်2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးအတွက်လွှတ်တော်ကိုယ်စားလှယ်149ဦးပါဝင်ဆွေးနွေးဖို့ခွင့်ပြုထားတယ်လို့ပြည်ထောင်စုလွှတ်တော်နာယကဦးတီခွန်မြတ်ကဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်အစည်းအဝေးမှာကြေညာလိုက်ပါတယ
်ပြင်ဆင်တဲ့ဥပဒေမူကြမ်းများအပေါ်ဆွေးနွေးဖို့တူဦးလင်း10မိနစ်နှုန်းနဲ့လွတ်တော်ကိုယ်စားလှယ်149ဦးအမည်စရင်းကိုတတ်မှတ်ရထားပြီးဖြစ်ပါလေဆွေးနွေးခွင့်ရရှိတော်လွတ်တော်ကိုယ်စားလှယ်များကဆွေးနွေးရတွင်ဆွေးနွေးခွင့်ပြုသည့်တတ်မှတ်ချိန်အတွင်းဆွေးနွေးရမည်ဖြစ်ပြီးယင်းပြင်ဆင်သည့်ဥပဒေမူကြမ်း၌ပါရှိတော်ပုံမှန်များပ ပါကိစ္စရမြန်မာအပအချာမီဒီကိစ္စကိုများထဲတွင်ဆွေးနွေးခြင်းမပြုရလို့တတ်မှတ်ပြတန်းထားပါတယ်။ဥရေငူးချမ်းများအပေါ်ဆွေးနွေးကြတဲ့အခါလွတ်တော်ကိုယ်စားလှယ်တူးချင်းအနေနဲ့နိုင်ငံရေးပါတီအဖွဲ့အစည်းတစ်ခုခုလူပုဂ္ဂိုလ်တူးဦးတယောက်တိုင်းသားလူမျိုးစုတစ်ခုခုကိုထိခိုက်စေမဲ့အတုံးလုံးပြောဆိုချက်များမပါရှိအောင်ဂရုပြုဆင်ခြင်ကြဖို့လိုအပ်ပါတယ်။
ဖေဖော်ဝါရီ29ရက်ကနေမတ်လ9ရက်နေ့အထိခန့်မှန်းကြီး10ရက်အတွင်းမှာအပီးတက်လုပ်ဖို့ရထားတယ်လို့လည်းပြောပါရတယ်။အရင်စီရင်ပေးထားသူ242ဦးကနေ146ကန့်တက်လိုက်ပြီးဒီထဲမှာအနိုင်ရပါတီ NLD နဲ့တက်မတော်သားလွှတ်တော်ကိုယ်စားလှယ်တို့ကအရေးအတွက်တူအယောက်90စီနဲ့ဆွေးနွေးသွားမှာပါ။ဆွေးနွေးမယ့်နေ့အလိုက်လူရည်စီရင်ကိုလည်းထုတ်ပြန်ထားပါရတယ်။တက်ကိုယ်စားလှယ်တရား
66ရောက်အနေဒီအမှတ်69ရောက်တတိပုဂ္ဂလနဲ့တခြားနိုင်ငံရေးပါတီတွေကလေးချက်ကိုရောက်ဆွေးနွေးဖို့စီရင်ပေးထားတာမှာဘလို့ညှိနှိုင်းသဘောတူညီချက်တွေရယူပြီးအခုလိုလျှော့ချလိုက်တဲ့ဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။အခုဆွေးနွေးမဲ့ဥရေဂျန်တဲမှာပြင်ဆင်ဖို့အဆိုပြုထားတဲ့ပုံမှန်စုစုပေါင်း145ရာခိုင်နှုန်းကျော်ထောက်ခံရုံနဲ့ပြင်နိုင်မဲ့ပုံမှန်များအတွက်ဥရေဂျန်တစ်ခု
95ရာခိုင်နှုန်းကျော်ထောက်ခံမှုအပြင်ကျင်းပအတီးပြုတ်ပြီးကမှပြင်ဆင်နိုင်မဲ့ပုံမှန်တွေအတွက်ဥပဒေကျမ်းတစ်ခုဘောင်းဥပဒေကျမ်းနှစ်ခုအဖြစ်တင်သွင်းထားတာပါ။ဆွေးနွေးတဲ့နေရာမှာတော့ဒီဥပဒေကျမ်းတစ်ခုကျင်းစီကိုခွဲခြားဆွေးနွေးဖို့မရှိဘဲတပေါင်းနဲ့လှုပ်ဆောင်မယ်လို့ဦးတီခွန်မြတ်ကပြောဆိုထားပါတယ်။လွှတ်တော်တွင်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးလုပ်ငန်းစ ာသူကတော့နိုင်ငံရေးလေးလာတုံတက်သူဦးမင်းခင်ပ
ါဒီတိုင်းဆိုတော့အများကြီးကျယ်လင်းလို့သိဖြစ်နိုင်လို့ပြီးတော့တစ်ခုခုဖြစ်အောင်ကြိုးစားကြမယ်ဆိုရင်ပိုင်းကတွေ့တော့တွေ့ရတယ်ဒီမှာမဲ့ဒီဆင်းနိုင်ပြီးတော့ပြည်လေးပြည်လေးတွေဒီပစ္စည်းပေါင်းနေရပြီးတော့ကျွန်တော်ဖို့ကြိုးစားနေတာဒီနေရာရဲ့ခက်တယ်ကျန်ရည်အတွက်အခုကိုဒီပုံမှာပို့ပြောဟိုအရင်ခါလေးကြပုံပေါ်လေးကြည့်ရတာဆိုလို့ဟိုလက်တွေ့တကယ်တခုခုပြင်ဆိုင်မှုဆိုတာဟာနောက်တန်းမှာရှိတယ်လို့ကျွန်တော်မြင်တယ
်။ကချင်ပြည်နယ်ဒီမိုကရေစီပါတီကဒေါက်တာမနန်တူးကြာကတော့တိုင်းရင်းသားတွေလိုအပ်တဲ့ပြင်ဆင်ချက်တွေမပါတဲ့ဒီပြင်ဆင်ရေးကအောင်မြင်ဖို့ခက်ခဲမယ်လို့သုံးသပ်လိုက်ပါတယ်
။တန်တာဒီနဲ့ပါတီတဲ့တန်တာဟိုဒေတာအဆုံရေးတန်တာအဆုံရေးနဲ့ပါတီတာဒီမပါဘူးလို့အသိနေရတယ်အပြုပြောမယ်ဆိုရှင်ပြောကြရလေဖြစ်နေတာပေါ့အဲဒါတိုင်းသားကံတကိုအနေချော့ပြတဲ့သဘောဆိုရှင်တော့ဒီတိုင်းရဖို့လည်းဖြည်းဖြည်းရှိတယ်ဒါဒီတိုင်းသားဒီရဲ့ဒီအခုရေးပိုင်းဆိုင်ရာဒီလိုဖြစ်ချင်းချင်းကြပေးလို့မှပြန်နိုင်လို့ရှိတော့ကောင်းပါလေအဲသူကံတသဘောထားအလျောက်သူဒါဒီတိဒီထိုက်တဲ့ဆွဲရဟိုဒီဖုံးမှဒီတာတော့ဟုတ်ပါပေါ့ဒါနဲ့ဒီကိစ္စပြောတဲ့အနေချက်ဒေဒီရတော့ရှိနေကြလားလို့ပေါ့နော်ဒါဒီကဒါဒါကင်းကျင်းတော့မှာဒီကောမှာဒီစင်ဒီစင်ပြန်သွားလို့ရှိတော့ဒီတော့အာဒီနေ့ဒီနေ့အချိန်ဆက်တော့ဆက်တာ
အခုတင်ဆက်မဲ့ဥပဒေချမ်းတွေရဲ့မှာ NLD ပါတီကိုယ်စားလှယ်တွေတင်ပြထားတဲ့တင်ဆင်ချက်အများစုပါဝင်ပြီးတက်မတော်နဲ့ကျန်နေနိုင်ငံရေးပါတီတွေဘက်ကတင်ပြတဲ့အချက်အနှဲငယ်ပဲပါဝင်တဲ့အပေါ်ဝေဖန်ပြောဆိုမှုတွေရှိနေပါတယ်ရှင်
။2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဥပဒေမူကြမ်းအတွက်ဆယ်ရက်အတွင်းအပြစ်ဒဏ်ဆွေးနွေးမယ်ဆိုတဲ့အကြောင်းမိခပြောပြသွားတာပါရှင်။မကြာခင်ထုတ်လိမ့်မယ်။ဒုတိယပိုင်းမှာတော့အမျိုးသမီးကန္တာအစားကမ္ဘာရုပ်ရှင်ပွဲတော်12ခုမှာပြသခဲ့တဲ့မြန်မာပြည်ကမူရစ်စီအန်တီရဲ့အကြောင်းမှတ်တမ်းရုပ်ရှင်ရိုက်ကူးသူနဲ့ VOA ဆက်သွယ်မိများကကိုနားဆင်ကြရဖို့ရှိပါတယ်ရှင်။
ဒီလိုမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထိုင်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလမ်းမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့2020ပြည့်နှစ် February 12ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကို line to meter 1925 32တို့အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနာဆင်နိုင်ကြပါတယ်။အခုညပိုင်းသတင်းပတ်စင်ကဏ္ဍတွေထဲမှာတော့သုတဆုံလေအမေရိကန်တခွင်အစည်းအဝေးနဲ့အတူသိပ္ပံနဲ့နည်းပညာအစည်းအဝေးမှာပလတ်စတစ်ပစ္စည်းတွေအသုံးပြုရမှာကျန်းမာရေးထိခိုက်မှုမရှိအောင်စနစ်တကျရောင်းဝယ်သုံးစွဲမှုတွေအကြောင်းနဲ့ပတ်သက်လို့အခုလိုနာဆင်နိုင်ပါတယ်
ကျွတ်အေးရောင်းတဲ့လူတွေဆိုရင်ရောင်းတဲ့ကုမ္ပဏီကဘာရေးထားလဲဆိုရင်ဒါအစားအသောက်ထည့်လို့ရပါတယ်ဆိုပြောထားရတယ်ဒါအစားအသောက်ထည့်လို့ရပါတယ်ဘာနဲ့လုပ်ထားပါလဲပေါ့နော်ရေးထားရတယ်
ဘာဝပတ်ဝန်းကျင်ဆိုင်ရာ engineer.aag နဲ့ဆက်သွယ်မေးမြန်းထားတာကိုနှာစင်ရပါပါအခုရင်ဆုံးတော့အမျိုးသမီးကန္တာအစာထုတ်လွှင့်ပေးမဲ့မူရစေဝအန်တီရဲ့အကြောင်းမှတ်တမ်းရုပ်ရှင်ထုတ်လုပ်သူနဲ့ဆက်သွယ်မေးမြန်းကန်အထူးအစီအစဉ်ကိုနှာစင်ကြရပါမယ်ရှင်ကချင်ပြည်နယ်ထဲမှာတဲ့မူရစေသုံးဆဲသူပေါင်း3000လောက်ရှိတဲ့အကြောင်းဟုတ်ပြန်ဝါမှတ်တမ်းရုပ်ရှင်ရိုက်ကူးသူကချင်ကတ္တရစ်ဖုံတော်ကြီးက VOA ကိုပြောပါတယ်ဒီမှတ်တမ်းရုပ်ရှင်ကိုကမ္ဘာရုပ်ရှင်ပွဲတော်12ခုမှာပြသနိုင်ခဲ့ပြီး2019ခုနှစ်နိုဝင်ဘာလကပြသခဲ့တဲ့လန်ဒန်ရုပ်ရှင်ပွဲတော်မှာတော့ Best Screen of Humanity ဆုကိုရခဲ့ပါတယ်ဒီကချင်ပြည်နယ်အတွင်းမူရစေဆွဲနေသူတွေဘလောက်အခြေအနေဆိုနေသလဲမူရစေတိုက်ဖြတ်ရမှာဘဟုနဲ့ပြည်နယ်အစိုးရတွေဘာကြောင့်ထိထိရောက်ရောက်မဆောင်ရွက်နိုင်သလဲဆိုတာတွေကိုမတ်အင်ဂျင်နိုင်ကဖုံတော်ကြီးဖာသာဂျွန်လာရောကိုဆက်သွယ်မေးမြန်းထားပါတယ်ရှင
်ကချင်ပြည်နယ်မှာဒီမူရစေဝါသုံးဆွဲမှုအခြေအနေကဘလောက်ထိဆိုးနေသလဲနောက်ဖာသာရုတ်အတွက်ကရောဒီအခြေအနေကဘလောက်ထိဆိုးရိမ်စရာကောင်းနေလဲရှင်
တော်တော်ဒီကိုစိုးရင်ကြကောင်းတယ်လို့ပြောရမယ်ကျွန်တော်အဲ့ဒီ2016နဲ့2018နဲ့နည်းနည်းပေါ့လေအဲ့ဒီနည်းနည်းမှာကျွန်တော်အဲ့ဒီ document ကိုရရင်နဲ့ခါတဲ့ research ပါလိုက်လို့တာပေါ့လေနော်အဲ့လိုမျိုးလိုက်လို့တဲ့အချိန်မှာကျွန်တော်သိရတဲ့ research တွေကတော်တော်ကြီးကိုတောက်ကြကောင်းတယ်မွေးစေးဆွဲနေတဲ့လူတွေကြီးပဲစပိန်နဲ့တင်းကြမှာရှိမယ်နောက်ပြီးတော့မှအဲ့ဒီအိမ်တိုင်းလို့လို့မိသားစုတိုင်းလို့လို့မှာမူရစေဝါဆွဲနေတဲ့မိသားစုဝင်တွေတယောက်နဲ့ရလောက်ရှိတယ်။အဲ့ဒါတော့ဟိုအချင်းနေဆိုးတာပေါ့လေနော်။နောက်ပြီးရွာထဲမှာဆိုလဲခဏပြောသလိုမူရစေဝါကိုတော်တော်ကြီးကိုလွတ်လွတ်လပ်လပ်ရောင်းဝယ်နေတဲ့အချင်းတွေနောက်ပြီးကျောင်းသူကျောင်းသားတွေကအစကျောင်းပောင်းကျင်တွေမှာမူရစေဝါရောင်းနေတဲ့ဟာကိုသူတို့တော်တော်ကြီးကိုသုံးဆွဲနေတဲ့အချင်းတွေကအစတွေ့ရတယ်။သူပြန်အဆိုးဆုံးအဲ့ဒီဖက်ကံဘက်မှာအဲ့ဒီလမ်းဘေးမှာတွေပေါ်တင်ကိုရောင်းဝယ်နေကြတာသူတို့တကယ်ဟိုလိုင်းစင်ရထားတဲ့ပုံစံမျိုးပေါ့လေနော်သူတို့ရဲ့မူရစေဝါဆွဲတဲ့လူငယ်တွေကရွာထဲမှာမြို့ထဲမှာများတဲ့အခါကျတော့လူစီရိုက်မှုတွေများလာတယ်အမခိုးဝက်တာတို့နောက်ပြီးတော့မှလူရက်တာတို့နောက်ပြီးရက်ရွာမှာမငြိမ်မသက်ဖြစ်တဲ့နောက်ပြီးတိုင်းသူပြည်သားတွေမိဘပြည်သူတွေစိတ်အေးလေအညအချိန်တော့မှအေးရတဲ့အချိန်တွေဖြစ်လာတာပေါ့လေနော်အဲ့ဒီမျိုးအဲ့လိုသည့်အချိန်တွေဆိုတာပြတော့ကျွန်တော်တော်တော်ကြီးကိုအော်ထိလာမိတာပေါ့နောက်ပြီးတော့မှအဲ့ဒီကျွန်တော်တို့ဒီနှစ်ပေါင်းလူငယ်တဲ့လူနှစ်ပေါင်း20 30အစွဲမှာမူရစေဝါကြောင့်မို့ဆုံးသွားတဲ့လူငယ်တွေကကျွန်တော်တို့ရဲ့လိလာဒီသူတ္တနာပြည့်တဲ့အရာတော့အနည်းဆုံးဒီ5000ပေါင်းကျင်တော့ရှိမှထင်တယ်အဲ့ဒါကြောင့်မို့ကျွန်တော်အရန်ကိုဟိုအော်ထိလာမိတာပေါ့ဒီမူရစေဝါအခြေအနေပေါ့လေနော်ဒါကျွန်တော်တို့ရဲ့ကချင်ပြည်နယ်တပြည်နယ်တည်းရှိသေးတယ်နော်ဒါတခြားဟိုချမ်းပြည်နယ်ဘက်မှာတော့ဟိုအောက်ဘက်မှာတည်းဒီအောက်ဘက်ကဒီစကိုင်းတို့မန္တလေးတို့ရန်ကုန်တို့ဘက်မှာပါသေးဘူ
းဟုတ်ကဲ့ရှင်အဲ့တော့ဟိုចောင်းသားလူငယ်တွေကြားရောပေါ့နော်အဲ့ဒီမှာလာပြီးတော့အလုပ်လုပ်ကင်နေတဲ့လူတွေပေါ့နောက်ပြည်သူတွေကြားထဲမှာဒီလောက်ထိမွေးရစေဝါးတွေဟိုသုံးဆွဲနိုင်တာဘာကြောင့်လဲလို့မြင်ပါလဲရှင
်ခဏပြောသလိုပေါ့လေနော်ဒီတက်ဆိုင်တဲ့အစိုးရရဲ့ဒီဒီစွမ်းစွမ်းတမန်ဒီမွေးရစေဝါးတက်ချေလုံငန်းမှာအားနေတယ်ဆိုတော့အပေါ်မှာကျွန်တော်တို့တွားပြီးသုံးတက်မိတာပေါ့လေနော်အခုတဘောကခဏကျွန်တော်ပြောပြတဲ့အတိုင်းပဲဒီမြို့ထဲရွာထဲမှာမွေးစေဝါကိုလွတ်လွတ်လပ်လပ်ရောင်းဝယ်တယ်ဆိုတာကဟိုရေးတယ်မတိကြဘူးလားတဘောလေနော်အေးသူတို့ဘာမှမလုပ်ကြဘူးလားနောက်ဒီမွေးစေဝါတွေကဘယ်ကလာတယ်လဲနောက်ပြီးတော့မှအဲ့ဒီချင်းပင်နေအဲ့ဒီဟိုဒီတရုတ်ပြည်နယ်ဆက်ပတ်မှာဒီတနိုင်းဘက်မှာဒီဘင်းချင်းစိုက်ပြတဲ့ဧကတွေထောင်နဲ့တောင်းနဲ့ချီပြီးရှိတာအဲ့ဒါအစိုးရဘာမှမတိကြဘူးလားဘလို့အမိန်နဲ့လုံနေကြတာလဲ အမေကမိကြတယ်အများကြီးရှိတာပေါ့လေနော်အဲဒီဆုံးတယောက်တည်းကိုပဲလက်ညှိုးထိုးပြီးအပြစ်တင်မယ်ဆိုတာတော့ဒါမဖြစ်တင်တာပေါ့လေနော်ဒါကျွန်တော်တို့ရဲ့မိဘပြည်သူတွေကအစိုးရကတက်ဆိုင်တဲ့လူကြီးမိဘတွေကအကုန်လုံးစီမှာတာဝန်ရှိတာပေါ့အဲဒါကြောင့်မို့ကျွန်တော်တို့ကဒီမွေးစီဝါပြဿနာကိုဖြေရှင်းဖို့ဆိုတာကအစိုးရတယောက်တည်းဦးတည်းပေါ်မှာပဲကျွန်တော်တို့အားကိုးပြီးပုံအားထားတဲ့ပုံစံမျိုးမဟု
အခုဒီဖာသာပြောသွားတဲ့အချိန်မှာကျွန်မတို့ကတင်းတင်းတင်းညွတ်တယ်အဲ့လိုမျိုးတိုက်ဖြတ်မှာပဲအောင်မြင်မဲ့အနေအထားဖြစ်တယ်လို့ကျွန်တော်အနေနဲ့သိမိမိပါတယ်ခင်ဗျအခုဒီဖာသာပြောသွားတဲ့အချိန်မှာကျွန်မတို့တတိယမိတာကဒီကချင်ပြည်နယ်မှာမွေးရေးဆေးဝါးတွေအဲ့လိုအရန်သုံးဆွဲမှုများလာတဲ့အတွက်ဒီကချင်လူတို့တွေကိုယ်တိုင်ကဒီမွေးရေးဆေးဝါးတိုက်ဖြတ်ရေးအတွက်ပေါ့နော်ဆန္ဒပြလာတွေလူတ
ဒီနှစ်ထောင်ဆန်ငါဆက်ချောက်ဆက်ခွန်အဲဒီတုံးနှစ်အတွင်းမှာတော်တော်ကြီးကိုဟိုအဲလှုပ်လှုပ်ရွတ်တာဖြစ်ခဲ့တာပေါ့လေနော်သူတို့အဲ့ဒါလိုဖြစ်လာတဲ့အခြေအနေကလည်းခဏကျွန်တော်ပြောတဲ့ဒီကိုယ့်ရဲ့မိသားစုထဲမှာကိုယ့်ရဲ့ရက်ွက်ထဲမှာမြို့ရွာထဲမှာမွေးရှိွားကတလောက်ထိဟိုလိုမျိုးပြောလို့ပြောမလဲဆိုးရွားနေတာတွေ့တဲ့အခါကျတော့တက်ဆိုင်တဲ့လူတွေကမလှုပ်တဲ့အခါကျတော့ ဆိုတော့ဒါမဖြစ်တယ်မပေါ့လေနော်ဒါအစိုးရလုံးရမယ့်ဟာကိုပြည်သူလူထုကထားလုပ်တယ်ဆိုတော့ဟိုမှာတက်ဆိုင်တဲ့အစိုးရနဲ့ကျွန်တော်ပြင်ပခတ်ဖြစ်ရောအဲ့ဒါလိုမျိုးပေါ့လေနော်အဲ့ဒါကြောင့်မို့ဒီအဲ့ဒီမွေးစေဝါတက်ပြေလုံချမ်းမှုအဲ့တုန်းကတော်တော်ကြီးကိုဟိုအစိုးရနဲ့ဒီသူကြားအဲ့ဒီမွေးစေဝါတက်ပြေမှုကြားမှာနားလည်မှုလွဲတာတို့ခဏပြောတဲ့ဒီပြင်ပခတ်လေးတွေဖြစ် လို့ကြိုက်တယ်လို့လုံးလုံးမရဘူးအဲအဲ့ဒါပြည်သူလူထုရဲ့ပါဝင်မှုကိုလည်းအစိုးရမင်းတို့မလိုအပ်ဘူးမင်းတို့တည်းမဆိုင်ဘူးဆိုတဲ့ပုံစံမျိုးမဟုတ်ဖက်နဲ့အဲပြည်သူလူထုရဲ့ဒီပါဝင်မှုကိုလက်ကမ်းကြိုပြီးတမဥပဒေပေါင်းတွဲမှာဘယ်လိုလက်သွဲပြီးလှုပ်ဆောင်နိုင်မလဲဆိုတဲ့နီလန်တစ်တွေခြာပြီးအတူတူလုပ်ရမယ်လို့ကျွန်တော်အနေနဲ့တော့မြင်တာပေါ့လေနော်ဒါမှလည်းခုလောလောဆယ်အခြေအနေကတော့ဒီမူရီစီဝါတက်ပြေလူထုလှုပ်ရှားမှုကလည်းဒီ2018ခုနှစ်မှာဒီဘင်ကင်းဆိုင်တဲ့လူတွေနဲ့တော်တော်ကြီးကိုပဏိပခပြင်းပြင်းထန်ထန်ဖြစ်ပြတဲ့နောက်မှာတော့သူတို့လည်းနိုင်နေတော့တည်သွားတဲ့သဘောရှိတယ်သူတို့ကအစိုးရအဖွဲ့အစည်းမဟုတ်တဲ့အတွက်ကြောင့်မို့သူတို့မျိုးကြားကြမ်းနေဘင်ကင်းဖြစ်ပြီးတာတော့မလုပ်တင်ဘူးနော်အဲ့တော့သူတို့နားလေသဘောပေါက်သွားတဲ့ခါကျသူတို့ကကို strategy အစ်စ်ပေါ့လေနော်နီးလန်အစ်စ်နဲ့သူတို့တွေမူရီစီဝါပဲဖြစ်ရေလုပ်ငန်းကိုလုပ်နေကြတယ်ဘယ်လိုလုပ်ပုံစံမျိုးလုပ်နေတယ်လဲဆိုရင်သူတို့တွေကအခု awareness ဆိုတဲ့မူရီစီဝါရဲ့အန်ဒီရဲကိုရက်ွက်ထဲမှာအကြောင်းထဲမှာနော် church ထဲမှာဖျားကြောင်းနေထဲမှာလိုက်ပြီးဟောပြောတာတို့ဒီမူရီစီဝါရဲ့အန်ဒီရဲတွေနော်ဒီလိုက်ထဲမှာလိုက်ပြီးပြောသလိုကိုယ့်ရဲ့ရက်ွက်မျိုးရွာတွေမှာမူရီစီဝါသွဲနေတဲ့လူငယ်တွေကိုဒီမူရီစီဝါတိုက်ဆက်တဲ့ဒီစေကူပေးတဲ့เนาะတမချန်းစာကအရင်စီပြီးတော့မှပြန်ကောင်းတော့ဖို့ကြိုးစားပေးတဲ့အစီအစဉ်တွေလုပ်နေကြတယ်။နောက်ပြီးတော့မှဒီမွေးရှိဝါရောင်းဝယ်တဲ့လူတွေကိုသူတို့တွေဟိုတွားပြီးမရောင်းဝယ်ဖို့ဖြောင်းပြတာတို့ဒီမွေးရှိဝါဒီဘင်းကင်းစိုက်တဲ့လူတွေကိုလည်းတခြားနေလမ်းနဲ့ပေါ့လေနော်။အဲအစ်တမွေးဝမ်းကြောင်းပြုဖို့သူတို့တွေတွားပြီးဆွေးနွေးပညာပေးတာတော့လုပ်နေကြတယ
်။ဒီအချိန်ညဆိုရင်အခုကချင်ပြည်နယ်မှာမူရစ်ဆေးဝါးသုံးဆွဲမှုကိုထိန်းချုပ်နိုင်မဲ့အခြေအနေပေါ်မှာရောမျှော်လင့်ချက်တည်ရှိနိုင်များရှင
်။အဲအခုမျှော်လင့်ချက်ကတော့ရှိတယ်။မျှော်လင့်ချက်ရှိလို့လေလူတွေကဆက်ပြီးတော့မှဟိုသူတို့လှုပ်ရှားနေကြတာပေါ့လေနော်။ဒီလိုမျိုးပြဿနာဖြစ်နေတဲ့ဟာကိုဒီမျှော်လင့်ချက်ကင်းမဲ့ပြီးဘာမှမလုပ်ဘူးဆိုရင်အခြေအနေကပိုပြီးဆိုးလာနိုင်တာ哦။အဲဒါကြောင့်မို့အခုဒီနေ့သူတို့ဒီလိုမျိုးလှုပ်ရှားနေတာတွေးတဲ့အခါကျတော့ဒီအစိုးရကလည်းဟိုအရင်ကထက်ပိုပြီးတော့မှဖြည်းဖြည်းစီစီလှုပ်လာတာလေးတွေတွေ့ရတယ်။နောက်ပြီးတော့မှဟိုလမ်းဘေးမှာတွေဟိုကျောင်းဘေးမှာတွေဟိုအရင်တော့ဆိုဟိုတက္ကသိုလ်ကျောင်းမှာကအစားမှာတက္ကသိုလ်ကျောင်းသားတွေ break time တွေမှာပေါ့လေနော်အိမ်သားတွေသွားပြီးဆေးထိုးပြီးပြန်လာတယ်အဲ့ဒါတော့ဒီဆိုးခဲ့တာအဲ့ဒီဒါမှမဟုတ်အခုအဲ့ဒီအစ်စ်နေရနည်းနည်းရော့ပါသွားပြီနောက်ပြီးတော့မှရက်ပတ်ထဲမှာမြို့ရွာထဲမှာမွေးဆေးဝါးပေါ်တင်ရောင်းတဲ့ဟာတော့မရှိတော့ဘူးရောင်းဝယ်တာတော့ရှိတယ်ပေါ်တင်တော့မဟုတ်တော့ဘူးပေါ့လေနော်အဲ့ဒါလိုမျိုးနည်းနည်းလေးအခြေအနေကောင်းလာတဲ့အရေးလက္ခဏာတွေကိုကျွန်တော်တို့တွေတွေ့ရတယ်ဘာပဲမလဲအဓိကကအဲ့ဒီမွေးဆေးဝါးဝင်တဲ့လမ်းကြောင်းတွေကျွန်တော်ပြောချင်တာ source ပေါ့လေနော်အ ไอ้เดี๋ยวมือเสียว่าเตะสองเดี๋ยวพี่แอมช่วยเดี๋ยวแกเป็นยังไงดีเด็กอ่ะเดี๋ยวมาพันหนึ่งเดี๋ยวเช่นจ้าล่ะแกมือเสียว่ายังมีเจตนาบ่ไม่เช่นหนึ่งเดี๋ยวเช่นเนี่ยยาวนี่ละบ่เนาะอากูดีก็เช่นปีนี้ไปชั้นปีนี้ไปมาลูทูลูกชามุดีลูกชาลาเราตัวเดียวเขาจะช้าในเดียดได้ตีได้เดียก็มีบ้าปีดูดีเลยดีมือเสียว่าลูกชามุดีมาตู้หันเนี่ยตู้นี่ล้านเนี่ยตู้เพื่อนเนี่ยตู้ลูกหน้าจ้าล่ะตัวใหญ่เลย อากูตะกูตะเกตะเรงกางอะไรบาลเลยสรุปดิจิทัลมิวสิกชิมบินเนี่ยชั้นบินเนี่ยแบบมาปีตุลูทูเรียดิมุ่ยสวัสดิ์ไปเพื่อลูกชายนี่เราตัวเดียวเขาจะอเมริกันอสุยากาUSAกันนี่ดอลลาร์6 มิลลิออนดิลูกชายมึงกูกูเนี่ยปั้มโบโบตัวเราไปเจ็ดชาร์เลยสุบิจามาตัวเดียดีเนี่ยเลยอากูกูเนี่ยได้เวนลาบีกูอสุยาเลยเนเน่เนเน่เลยทับีพีบีซีซีเนี่ยบอกเลยเนาะปีตุลูทูเนี่ยปั้มมีลูกเมย์ส่วนเนาะ
ကျွန်တော်တို့ဒီပြဿနာကိုဒီမှုဆွေးပြဿနာကိုဖြေရှင်းနိုင်မှာကျွန်တော်အနေနဲ့ယုံကြည်ပါတယ်ခင်ဗျမတန်ရုပ်ရှင်ကိုကိုယ်တိုင်ရိုက်ကူးခဲ့သူကက်သလစ်ဖုန်တော်ကြီးကိုမဲ့ရင်ချင်နိုင်ငံဆက်သွယ်မိ냔ခဲ့တာဖြစ်ပါတယ်ရှင်အခုမနေ့ဖန်ညတရားဒီလိုင်းမှာဆွေးနွေးမယ်အကြောင်းအရာကိုပြောပြဖိတ်ခေါ်ပါရစေရှင်
ဘူလရှိအဂရိလိုက်စာမှုတိုက်ခိုက်ရေးကော်မတီကိုဖွဲ့စည်းတော်ဝင်ပေးခဲ့တော့စိတ်မကြခင်ဂျပန်အတွင်း6မိနစ်တင်ပြပြီးတော့မှာဖြစ်ပါတယ်ဒီ6နှစ်ကာလအတွင်းလွန်နိုင်ငံမှာအဂရိလိုက်စာမှုဘယ်လောက်ထိလျော့ပါသွားပါပြီလဲလမ်းမထိုးဘဲဘာမှမပြီးခဲ့တဲ့အချိန်ကအချိန်ကြီးကနေဘယ်လောက်ထိပြောင်းလဲတိုးတက်လာပါပြီလဲစသဖြင့်အခုလာမယ့်စနေညတရားလီတိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါကို VOA Facebook မှာလည်းမှတ်ချက်ပေးဆွေးနွေးလို့ရပါတယ်။တင်လျော်တဲ့ဆွေးနွေးချက်တွေကိုကောက်နှုတ်ထုတ်လွှင့်ပေးမှာဖြစ်ပါတယ်။ VOA ဖုန်းနံပါတ်က1239238255လေး၊ email လိပ်စာက burmese@voanews.com ဖြစ်ပြီး Facebook က VOA Burmese News ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တော်ရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ
်။မြန်မာညာတရားလေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်နိုင်ကြပါရဲ့ရှင်။ခုသုတဆောင်လေးအမေရိကန်တခွင်ကိုနှာစင်ကြရပါမယ်။ဟိုးရင်ခက်ကအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းဝင်ရောက်လာသူတွေရဲ့နာမည်ရေးထိုးထားတဲ့နယူးယောက်ကကျွန်းရဲ့အထိတ်မှတ်နေရာကွန်ဂရက်စာကြည့်လိုက်အကြောင်းတွေကိုကိုအောင်ကဒီသတင်းပတ်ရဲ့သုတဆောင်လေးအမေရိကန်တခွင်မှာတင်ဆက်ပေးထားပါရဲ့ရှင်။
ငယ်ငယ်ရာဇဝင်တစ်နှစ်လောက်ကဥရောပကနေအမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းဝင်ရောက်သူတွေဟာနယူးယောက်မြို့အဲလစ်ကျွန်းမှာရှိတဲ့လူဝင်မှုကြီးကြပ်ရေးရုံးကိုဖြတ်သန်းခဲ့ရတာပါ။အခုခါမှာတော့အဲ့လိုဝင်ရောက်သူတွေရဲ့နာမည်တွေကိုတမန်ပြားတွေပေါ်မှာရေးထိုးထားတယ်လို့1954ခုနှစ်ဒီကျွန်းပေါ်ကလူဝင်မှုကြီးကြပ်ရေးရုံးပိတ်ပြီးတဲ့နောက်ပိုင်းအရှေ့တောင်အာရှနဲ့လက်တင်အမေရိကနိုင်ငံတွေကဝင်ရောက်လာသူတွေရဲ့နာမည်ကိုလည်းရေးထိုးထားတာပါ။ Liberty ကျွန်းနဲ့ Alice ကျွန်း Foundation ဦးဆောင်ညွှန်ကြားရေးမှူး Steve Brigandi က
Everybody wants to be honored. They want to be remembered.
အလုံးစုံမှတ်တမ်းထားပြီးသတိတရားကုန်ပြူရအောင်လူလာကြပါတယ်။အမေရိကကိုသူတို့စတင်ဝင်ရောက်လာခြင်းနဲ့ပတ်သက်ပြီးအမှတ်တရရှိစေရင်ရတာကြောင့်တက်နေတယ်လို့အခုလိုစီစဉ်ပေးထားတာပါ
။တမန်ပြားတွေပေါ်ကလူမျိုးပေါင်းစုံရဲ့နာမည်တွေဟာအမေရိကန်ပြည်ထောင်စုရဲ့ရွှေပြောင်းဝင်ရောက်သူတွေပေါ်ထားတဲ့သဘောထားကိုထင်ဟပ်နေတာပါ။1989ခုနှစ်အဲလစ်ကျွန်းကိုပြင်ဆင်မွမ်းမံရမှာတမန်ပြားပေါင်း980လောက်မှာရွှေပြောင်းဝင်ရောက်သူ938000နီးပါးရဲ့နာမည်တွေကိုရေးထိုးခဲ့ပါတယ်။တကယ်လို့ဟိုးအရင်ရွှေပြောင်းဝင်ရောက်လာသူတွေကစင်းသက်လာသူတွေအနေနဲ့သူတို့မိသားစုရဲ့နာမည်ကိုရေးထိုးမယ်ဆိုရင်ဒေါ်လာ150ကုန်ကြပါတယ်။အဖိုးဖွားရဲ့မိဘတွေနာမည်ရေးထိုးထားတဲ့နေရာကိုအလဲလာတဲ့အီရန်ဂျိုဆန်ကခက်ခဲကြမ်းတမ်းတဲ့ဘဝတွေကိုဖြတ်သန်းခဲ့ရတဲ့ဟိုးရုံးကရွှေပြောင်းအခြေချသူတွေရဲ့အခြေအနေဟာအခုခါမှာဝင်ရောက်လာသူတွေအတွက်မျှော်လင့်ချက်တွေပေးခဲ့တယ်လို့ဆိုပါတယ်။
If I was a first or second generation, I would feel like
ကျမသာဒီမှာလာအခြေချတဲ့ပထမတမမဟုတ်ဒုတိယမျိုးဆက်သားဖြစ်မယ်ဆိုရင်တော့တကယ်ကိုစိုးရိမ်စရာတွေတွေ့ကြုံရမှာပါ။အဲ့ဒီအချိန်ကအနည်းရေအခက်အခဲတွေအနှိမ်ခါရမှုတွေဒီကိုမလာကြနဲ့ဆိုတာမျိုးတွေအပြောခံခဲ့ကြပေမဲ့လည်းအခုတော့တတိယစတုထပြင်စမမျိုးဆက်အထိမိသားစုတွေများလာခဲ့ကြပါတယ်
။အခုခါမှာရွှေပြောင်းဝင်ရောက်သူတွေနဲ့ပတ်သက်တဲ့အမှတ်တရနေရာအဖြစ်သတ်မှတ်ထားတဲ့ Alice ကျွန်းကိုခရီးသွားတွေလည်းလာရောက်လည်ပတ်ကြပါတယ်။ပြင်သစ်ခရီးသွား Celine Youhart က
C'est bien que tout soit retracé.
နာမည်ကိုစနစ်တကျအခုလိုစုဆောင်ထားတာအရင်ကောင်းပါလေ။ကိုဘေမိသားစုကစဉ်သက်လာလဲဆိုတာဒီမှာပြန်ရှာတွေ့နိုင်ပါလေ
။ဒီတမန်ပြားတွေပေါ်မှာအတ္တမလိုအပ်ပေးစိတ်ခိုင်းသူတွေရဲ့နာမည်တွေကိုလည်းရေးထိုးထားတာပါ။ Brigandi က
We tell the story of slaves.
and their arrival.
ကျွန်တော်နဲ့သူတို့ဘယ်လိုရောက်လာတယ်လဲဆိုတာလည်းမတန်းတင်ထားပါတယ်။တကယ်ကိုဝမ်းနည်းဝယ်ရချင်းနေပါ။ဒါပေမဲ့လည်းအခုခါမှာတော့ဒါတွေကအမေရိကန်ရဲ့သမိုင်းဖြစ်လာပြီးသူတို့ရဲ့မိသားစုတွေအနေနဲ့လည်းဂုဏ်ပြုကြပါတယ်
။တာမဏိရွာတွေပေါ်မှာဌာနေတိုင်းရင်သားအမေရိကန်အင်ဒီယန်မိသားစုတချို့ရဲ့နာမည်ကိုလည်းရွေးချယ်ဂုဏ်ပြုရေးထိုးထားပါတယ်ခင်ဗျာ။နာဇူအစ္စလာမ်ဟာတရားဟောဆရာတစ်ယောက်ဖြစ်ပြီးစံစာတင်ကြောင်းရဲ့ကြောင်းအောင်လည်းဖြစ်ပါတယ်။ဒါပေမဲ့သူဟာရက်ကွက်ကင်းလုံကြုံကြီးအမှတ်တစိမ့်နဲ့တက်ထားတဲ့ကားတစ်စီးမောင်းပြီးတော့ရက်ကွက်ကိုလိုက်လံဆက်ဆဲလေးရှိပါတယ
်။ Say if someone just an immigrant came
အရနေငံလေးကလာကြသူတွေသူတို့ဒုက္ခရောက်နေရင်ဒါမှမဟုတ်အကူအညီလိုနေရင်ကားမှာရေးထားတဲ့အစ္စလာမ်အလေးကွန်းဆိုတဲ့စာကိုတွေ့နိုင်ပါတယ်။အင်္ဂလိပ်လိုရေးထားတာကိုနားမလည်နိုင်ရင်တောင်အာရေဗျဘာသာစကားနဲ့ရေးထားတဲ့အစ္စလာမ်အလေးကွန်းဆိုတာကိုတွေ့ရပါတယ်။အဲ့လိုရေးထားတာကိုတွေ့ရင်မွတ်စလင်ဆိုတာကိုသိနိုင်တော့သူတို့တခုခုအကူအညီလိုရင်လာပြောနိုင်ပါလိမ့်မယ
်အခုလိုဖွဲ့စည်းထားတဲ့မွတ်စလင်လုံခြုံရေးကင်းလက်အဖွဲ့အနေနဲ့ရက်ကွက်တွင်ရာဇဝတ်မှုတွေဖြစ်ပွားမှုမရှိအောင်တားဆီးနိုင်တယ်လို့ပုဂ္ဂိုလ်ရေးဆိုင်ရာအခက်အခဲရှိသူတွေကိုလည်းဖေးမှအကူအညီပေးပါရယ်အမဂန်စေတနာဝန်ထမ်း50ကျော်ပါဝင်တဲ့ဒီအဖွဲ့ဟာဘာသာစကားအခက်အခဲကိုဖြေရှင်းပေးနိုင်တယ်လို့စိတ်ပိုင်းဆိုင်ရာကျန်းမာရေးနဲ့ပတ်သက်ပြီးတော့လည်းတိုင်ပင်ဆွေးနွေးပေးပါရယ်အာရှသားတွေနဲ့ဖွဲ့စည်းထားတဲ့အခုလိုအလားတူအဖွဲ့မျိုးလည်း Brooklyn အရမရှိနေပြီးသားပါမွတ်စလင်ကင်းလက်အဖွဲ့ရဲ့ဒါရိုက်တာMawish Fatma ga
I was thought like why don't Muslims have that
Muslim တွေမှာလည်းဘာကြောင့်မရှိရမှာလဲဆိုပြီးအမြဲစဉ်းစားမိပါတယ်ဒါအလွန်ကောင်းတဲ့အစီအစဉ်မှာယဉ်ကျေးမှုတွေအကြာပေါင်းစည်းမှုတည်းရပါအ
ာရှသားတွေရဲ့ကင်းလက်ဖွဲ့ကလည်းရဲကားတွေပုံစံမျိုးအသုံးပြုပြီးတော့ကင်းလှည့်တာပါဘာသာစကားအခက်အခဲရာဇဝတ်မှုထူပြောလာတာတွေကြောင့်အခုလိုအဖွဲ့ကြီးတွေပေါ်ပေါက်လာတာပါဈေးဆံပိုင်ရှင်တူဖြစ်တဲ့တိုနီဂျန်က
ဆိုတော့如果说没有种族歧视那是
ဘာဝကြကြပြောရမယ်ဆိုရင်လူမျိုးရေးခွဲခြားမှုကိုဆုံးသတ်ဖို့ဆိုတာမဖြစ်နိုင်ပါဘူးဒါကြောင့်ကိုယ်အတိုင်းဝိုင်းကိုစူးစီးထားတဲ့အဖွဲ့အစည်းရှိရပါမယ
်အခုခါမှာတော့ရက်ကွက်ကင်းလက်အဖွဲ့တွေမှာစေတနာရှင်လှူအပ်ပေးတွေပုံများလာပြီးမကြခင်မှာနယူးယောက်တမျိုးလုံးကိုပါတိုးချဲ့ကင်းလက်သွားဖို့အစီအစဉ်ရှိတယ်လို့မွတ်စလင်ကင်းလက်လုံခြုံရေးအဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ1800ခုနှစ်မှာသမ္မတဂျွန်အဲဒမ်စ်ကကွန်ဂရက်စ်အတွက်လိုအပ်မဲ့စာအုပ်တွေကိုဝယ်ယူဖို့ဒေါ်လာ5000ခွင့်ပြုပေးခဲ့ပါတယ်။ကမ္ဘာအကြီးဆုံးစာကြည့်တဲ့အကြောင်းဆက်တင်ပြပေးပါမယ်။ကွန်ဂရက်စ်စာကြည့်လိုက်ကစာအုပ်တွေဟာများလွန်းလာကြောင်းကုန်အောင်ဖတ်ဖို့ဆိုရင်တဘွားနဲ့တောင်မလွန်တော့ဘူးလို့ကွန်ဂရက်စ်စာကြည့်လိုက်ကသမိုင်းပညာရှင်ဂျွန်ခိုးကပြောပါတယ်။သူဟာစာကြည့်လိုက်မှာရာစုနှစ်ဝက်ကြာအမှုထမ်းခဲ့ပြီးစာကြည့်ရတဲ့ပတ်သက်လို့အဓိကတာဝန်ရှိတဲ့သမိုင်းပညာရှင်မှာမစ္စတာစပက်ဖို့ဆိုတဲ့စာကြည့်တဲ့ဝန်ထမ်းဟောင်းတယောက်ဟာဆိုရင်အင်မတန်မှတ်ဉာဏ်ကောင်းပြီးတော့စာကြည့်တဲ့ဇင်းဉဏ်လန်းတစ်လျှောက်စာဖတ်သူတွေကိုအကူအညီပေးရမှာနာမည်ကျော်တယ်လို့ဂျွန်ကိုကပြောပါတယ်
But the legend is that he could tell you
စာအုပ်တွေဘယ်နေရာမှာရှိတယ်ဆိုတာကိုသူကအလွတ်ပြောနိုင်ပြီးအောက်ထပ်ကခန်းနံပါတ်၄ကိုသွားစာအုပ်စင်ရဲ့၃လွှာအစွန်ဆုံးမှာရှာရင်ခမားလူကျင်တဲ့အစိမ်းအောင်စာအုပ်ကိုတွေ့ပါလိမ့်မယ်ဆိုပြီးညွှန်နိုင်သူပါ
စုဆောင်ထားတဲ့အထက်မှာသောမတ်စ်ဂျက်ဖာဆင်ရဲ့စာအုပ်တွေလည်းပါပြီးတံမိုးကြီးတဲ့အထက်မှာပါပါတယ်1812ခုနှစ်စစ်ပွဲအတွင်းဗြိတိရှ်တပ်ဖွဲ့တွေကကွန်ဂရက်စ်စာကြည့်လိုက်ကိုဖျက်ဆီးပစ်ခဲ့ပြီးတဲ့နောက်ဂျက်ဖာဆင်ဟာစာကြည့်လိုက်ပြန်လည်လက်ပတ်နိုင်အောင်သူစုဆောင်ထားတဲ့စာအုပ်တွေကိုရောင်းချလိုက်ပါတယ
်
ဖေဂျိုစိန်နေတက်ထားတာကတကယ့်မူရင်းစာအုပ်တွဲတွေပါတချို့နေရာတွေမှာတစ်ခုခုနဲ့အစားထိုးထားတယ်ဆိုရင်အဲ့ဒီစာအုပ်တွဲအတွက်ရှာနေတုံးဆိုတဲ့သဘောပါ
ကွန်ဂရက်စ်စာကြည့်တဲ့မှာဆိုရင်စာအုပ်အပြင်မြေပုံတွေတယ်လီဖုန်းလမ်းညွှန်တွေကမ္ဘာမှာအဆုံဆုံးရုပ်ပြကတ်တွန်းစာအုပ်တွေအပါအဝင်မျက်မမြင်တွေအတွက်လက်နဲ့စမ်းပြီးတော့ဖတ်ရတဲ့စာအုပ်တွေအတန်ဖန်းထားတဲ့စာအုပ်တွေလည်းရှိပါတယ်။ဒါပေမဲ့လည်းဒီလောက်ကြီးမားတဲ့စာကြည့်တိုင်းမှာလိုအပ်ချက်တွေလည်းရှိနေသေးပါနေရာမလုံလောက်တဲ့အခက်အခဲတွေရင်ဆိုင်နေရတယ်လို့ဂျွန်ခိုးကပြောပါတယ
် We add 10,000 items a day
တရက်ကိုစာအုပ်နဲ့အခြားပစ္စည်းအမျိုးပေါင်း1000လောက်စုဆောင်းနေတော့ဘယ်နေရာကိုသွားထားတော့မလဲဗျာနေရာလွတ်အများရန်ရှာနေရပေမဲ့လည်းတကယ်ကိုနေရာလွတ်မကြံတော့သလောက်ပါပဲ
နေရာသိမ့်မရှိတော့တာငွေကြေးနဲ့နောက်ဆုံးပေါ်နီးပညာအသုံးချနိုင်ဖို့စာရာတွေဟာစာကြည့်ရတဲ့အတွက်အခက်အခဲဆုံးရင်ဆိုင်နေရတဲ့ပြဿနာတွေပါဒါပေမဲ့လည်းဖြည့်ရှင်းလို့တော့ရမယ့်အခြေအနေရှိနေပြီးပုဂ္ဂလိကရံမုံတွေလက်ခံဖို့လဲကွန်ဂရက်စ်လွှတ်တော်ကခွင့်ပြုပေးထားပြီးပါပြီခင်ဗျာ
ကောအစီအစဉ်တင်ဆက်ပေးခဲ့တဲ့တုတ္တဆောင်လဲအမေရိကန်တခွင်အစီအစဉ်ကိုအင်္ဂါနေ့မနက်ခင်းမှနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရရှင်။အခုဆက်ပြီးဒေါက်ခင်မျိုးသက်အစီအစဉ်တင်ဆက်ပေးတဲ့သိပ္ပံနဲ့နည်းပညာအစီအစဉ်ကိုလည်းနားဆင်ကြရအောင်ပါရှင်။
ဒီတစ်ပတ်တော့တကယ့်ကိုပေါ့ပေါ့ပါပါနဲ့သ
အတော့ကိုအသုံးတည့်တယ်ပလတ်စတစ်နဲ့လုပ်ထားတဲ့ပစ္စည်းတွေကလည်းလူကိုဘယ်လိုအန္တရာယ်ပေးနိုင်လဲဆိုတော့ကိုကြည့်ရအောင်နော်အိန္ဒိယနိုင်ငံအရှိမြောက်ပိုင်းဘီဟာပြည်နယ်ထဲကကျောင်းတစ်ကျောင်းမှာ2013ခုနှစ်မိုးရာသီတုန်းကကျောင်းကချက်ကျွေးတဲ့နေလဲစားစားကြတဲ့ကလေးငယ်တွေဟာအော်အန်ဒီဝမ်းပြဝမ်းလျှောဖြစ်ရတာကနေနိုင်ဝက်အတွင်းမှာပဲကလေးငယ်22ဦးတည်းမင်းပေးဆုံးခဲ့ရတယ်လို့တခြားအများပြားကတော့ဆေးုံပို့ခဲ့ရပါတယ်အကြောင်းရင်းကိုရှားတဲ့အခါမှာတော့ထမင်းချဲ့မှာကျောင်းကတုံးနဲ့စားသုံးစီထည့်ထားတဲ့ပုံဟာအရင်ကပိုးသက်စီထည့်တဲ့ပုံဖြစ်နေတာတွေ့ရပါတယ်မြန်မာနိုင်ငံမှာလည်းပစ္စည်းရှားပါတဲ့အတွက်ခြေတားပြီးတစ်ခါတုံးပလတ်စတစ်ပုံတွေခွက်တွေကိုပြန်ပြီးတုံးနေတာမို့ဒီအန္တရာယ်မျိုးအချိန်မရွေးတွေ့နိုင်ပါတယ်ဈေးသက်သာပြီးအသုံးရလွှဲအောင်လုပ်ထားတဲ့ဒီပလတ်စတစ်တွေရဲ့အန္တရာယ်နဲ့ပတ်သက်ပြီးနားလည်ထားဖို့လိုတယ်လို့သဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ်ပလတ်စတစ်ကိုအမျိုးအစားတွေခွင့်ထားပါတယ် Society of Plastic Industry လို့ခေါ်တဲ့ပလတ်စတစ်စက်မှုလုပ်ငန်းအဖွဲ့ကအမျိုးအစားတွေကိုခွဲခြားသတ်မှတ်ထားတာဖြစ်ပါတယ်ပြုလုပ်ထားတဲ့ဓာတုပစ္စည်းနာမည်အတူကောက်နဲ့တင်ကေတာတွေကိုသတ်မှတ်ထားပြီးသူတို့ကို SBI တင်ကေတာလို့ခေါ်ပါတယ
်ဒီ SBI တင်ကေတာတွေဘာလို့ထားထားရလဲဆိုရင်ဒီပလတ်စတစ်တွေကိုသုံးပြီးလို့ရှိရင်ဘယ်လိုလုပ်ပြန်သုံးမလဲပြန်သုံးမလို့ဘာလို့ဆိုတော့တဘာဝပတ်ဝန်းကျင်မှာဒီပလတ်စတစ်တွေကပုံနေလို့ရှိရင်ဒုက္ခဖြစ်မယ်လေဥပမာဆိုပေါ်လီစတိုင်ရင်သူကဓာတ်ကမပြတ်ဘူးဇီဝဓာတ်ကမပြောင်းနှင်း900တော့မပြောင်းဆိုလိုတဲ့သဘောကကျမတို့ဒီ plastic ဖွက်ကိုပြစ်လိုက်တယ်ဆိုတော့သူကနေရောင်နဲ့ကြည့်လို့ရှိရင်သူကအစီလေးတွေဖြစ်သွားမယ်အဲ့အစီလေးတွေကဓာတ်တဘာဝကမပြောင်းတာနှင်း900ပဲအဲ့တော့နောက်နှင်း900သွားကြည့်ပဲအဲ့ PU လေးတွေတွေ့နေမှာပဲလေအဲ့လိုမျိုးကြီးရှိတော့ SBI ကနေပြီးတော့အဲ့လိုတင် data တွေမှတ်ထားပေးခြင်းအပြင်အိမ်တွေမှာအမိုက်သိမ်းကလာလို့ရှိရင်ဒီ plastic ကိုတော့ဘယ်လိုပုံနဲ့ဆွန့်ပြေးရမလဲဆိုတာကိုစနေတကြလုပ်လို့ရအောင်ထပ်ထားပေးတာပါ
ဒီအိမ်ပလတ်စတစ်မျိုးစားဘာတွေရှိပါလဲပြောပြပေးပ
ါသူက1988ကစပြီးတော့အမျိုးစားခုနှစ်ခုခွဲထားပါတယ်သူရဲ့လမ်းညွှန်ကတော့ SBI code လို့ခေါ်ပါတယ်နံပါတ်1ကတော့ polyethylene PETE လို့သိပါတယ်သူကဘာတွေသုံးတယ်လဲဆိုရင်ဆေးထဲတဲ့အဖျော်ရည်ထဲတဲ့ပလင်းတွေမှာသုံးတယ်ခေါင်းဖိတဲ့ဘီးတွေလုပ်တယ်နံပါတ်ကျိုးလုပ်တယ်အဲ့ဒါကတော့ PETE လို့ခေါ်ပါတယ်နောက်နံပါတ်2ကတော့ polyethylene နဲ့လုပ်ထားတဲ့ HDPE ပေါ့နော်သူကတော့ပိတ်ပြီးတော့ဟိုခိုင်ကောင်းနေတယ်။နောက်သူကအိမ်ရနဲ့လုထားတဲ့ဟာတွေကအစားတောက်ဖြစ်ဖြစ်တောက်တဲ့အရေးတွေပဲဖြစ်ဖြစ်အိတ်ထဲမှာထည့်ထားရင် plastic ဖြစ်ရဲ့ဓာတုပစ္စည်းတွေကအိတ်ထဲကိုမရောက်ဘူးပေါ့နော်။တိတ်ကောင်းပါတယ်။ဥပမာဆိုရင်နွားတို့ထည့်တဲ့ဘုံတို့ဆက်စီဘုံတို့နောက်ခေါင်းရှော်ရည်စက်ပြာရည်အယောင်ချွတ်တဲ့ဆေးပေါ့နော်။နောက်ပြီးတော့ကစားစရာတွေလုပါတယ်။တခုပဲပြောချင်တာကတော့အဲ့ဒီဟာတွေသုံးတဲ့ခါမှာကြာရင်ဒီမှာအမနွားနုတ်ဘုံဆိုလို့ရှိရင်နွားနုတ်ဘုံမှာနွားနုတ်ထည့်ရတော့ဟုတ်တယ်ဒါပေမဲ့အဲ့ဘုံကိုဆေးပြီးတခြားဟာတော့ထည့်နေဆိုရင်ငကူကကြံခဲ့တာဟာဟိုဘက်ထဲကိုရောက်ပြီးတော့ကူးပြီးတော့ဒုက္ခဖြစ်မှာပေါ့နော်အိန္ဒိယနိုင်ငံမှာကီမီကယ်တစ်ခုထည့်ထားတဲ့ဘုံတစ်ခုကိုအစားသွားထည့်လိုက်တယ်လူကြီးအများကြီးပြည်တယ်ပေါ့နော်နောက်တစ်ခုကတော့ဟိုဗမာပြည်မှာသိကြတယ် polyvinyl chloride ဆိုတော့ PVC ပေါ့နော်PVC ကတော့ပိုက်တွေနဲ့လုပ်လို့ရတယ်အထူးသဖြင့်ရေပိုက်တွေလုပ်တယ်ခင်းနဲ့ကြမ်းခင်းတွေလုပ်တယ်ဆက်မှုလက်မှုလုပ်ငန်းတွေမှာသုံးတဲ့ပစ္စည်းတွေအကုန်လုပ်တယ်ပေါ့ဒါပေမဲ့အဲ့ PVC ဆိုတာအစားနဲ့မရအောင်ဥပမာဆိုတော့ PVC ပိုက်ကိုဖြန့်နေတော့မှဘေးနားအစားရှိအဲ့ PVC ကအစားရဲ့ရောက်သွားရင်ပြဿနာဖြစ်တယ်စားမိလို့ရှိရင်လူတွေအနေရရှိတယ်ပေါ့နော်နောက်တစ်ခုကတော့ low density polyethylene လို့ခေါ်တဲ့ LPDE ဆိုတာသူက low density ဆိုတော့သူနည်းနည်းပွမှာပေါ့နော်သူ့ကိုဒီမှာသုံးလို့ရတယ်ဆိုလို့ရှိရင်ကျွတ်ကျွတ်အေးပေါ့နော်သူကတော့အစားထဲမှာရတယ်ပေါ့နော
်အန်ဒီယံမရှိဘူးအစားတောက်တယ
်အဲအဲ့ဒါကလည်းတခုရှိတယ်ဒီမှာဆိုရင်အဲ့လိုအစားတောက်ထက်တဲ့ကျွတ်ကျွတ်အေးရောင်းတဲ့လူတွေဆိုရင်ရောင်းတဲ့ကုမ္ပဏီကဘာရေးထားလဲဆိုရင်ဒါကအစားတောက်ထက်လို့ရပါတယ်ဆိုပြောထားရတယ်ဒါအစားတောက်ထက်လို့ရပါတယ်ဘာနဲ့လုပ်ထားပါတယ်ပေါ့နော်ရေးထားရတယ်ဟိုကျွတ်ကျွတ်အေးဆိုဒီတခုလည်းပြောလို့တော့မရဘူးဘာလို့လဲဆိုတော့ဘလို့ပုံစံနဲ့ထုတ်ထားတယ်လေပေါ့နော်ဒီနံပါတ်လေးကဥမာအခုဒီမှာဆိုအစားတွေအုပ်တဲ့ plastic အမြင်အပားလေးတွေအဲ့ဒါလေးကလည်း LGPE ရလောက်ထားတာပဲနောက်ပြီးတော့ဟိုညစ်လို့ရတဲ့ပလင်းလေးတွေနော်အဲ့ဒါလေးလောက်ထားတယ်နောက်ပြီးတော့လည်းဆိုဆေးမှာထည့်တဲ့ဟိုအိတ်ကလေးတွေလေအဲ့ဒါလေးကလည်း LGPE ရလောက်လို့ရတယ်နောက်တစ်ခုကနံပါတ်5ကတော့ polypropylene လို့ခေါ်တယ် PP လို့ခေါ်တယ်ပေါ့နော်သူတို့အဲ့ဒီဟာလေးကိုကြည့်ရင်တော့သူတို့ဒီမှာဆိုအနောက်ဘက်မှာသူတို့ကတင်ကေတာလေးရလောက်ထားတယ်ဥမာဆိုရင်နံပါတ်5ဆိုရင် PP ဆိုရေးထားမယ်သူဒီမှာနော်နံပါတ်4ဆိုရင် LDPE လေးထားမယ်နံပါတ်3ဆိုလို့ရှိရင် PVC ဆိုရေးထားမယ်နံပါတ်2ဆို HDPE ဆိုတော့သူကအဲ့ဒီခွက်တို့ဘူးတို့အောက်မှာအနောက်မှာတော့ရေးထားတယ်ကြည့်လို့ရတယ်ခုပြောရင်နံပါတ်5ကဒီမှာတွေ့နိုင်လဲဆိုရင်ဥမာဆိုတော့ plastic နဲ့လုပ်ထားတဲ့ကလေးတွေအနှီးလုပ်ထားတဲ့ဒိုက်တာလိုဟာမျိုးပေါ့နော်အဲ့ဒီမှာလည်းတွေ့တယ် plastic bone ni khwat de le sa the de ha de bo no shi de margarine no ba lo thop ba lo ha myo asin ne lo tha de ha myo the de bu de shi de na bro no no wa lo de yogurt bu wa le a la be na bro de chu plastic bu de phou ni ya le ai naw de khu wa sia win sin ne na pan de ma win lo ya de che bu de pp ya polypropylene ne lo tha da ma
tu cha lo asa taw de ma taw lo ya le bo
သူကတော့အစားအသောက်ကိုပုံလို့ရရတာဘာလို့ဆိုတော့သူကအပူလေးတော်တော်ခံနိုင်နေပေါ့နော်နံပါတ်6 SPI သတ်မှတ်ထားတဲ့တင်ကိတ PS ဆိုတာပေါ့သူက polystyrene ဟိုလူတွေကတော်တော်များများကတော့ styrofoam လို့ပဲသိတယ် styrofoam ဆိုတော့ဥပမာဆိုတော့ foam ဖြစ်ပြီးပါကြီးတွေရှိလို့ရှိရင်အထက်မှာအလုံးလုံးအစီအစီလေးတွေပေါ့နော်ဒီမှာဆိုရင်တနေနဲ့တနေဆိုလို့ရှိရင်ပစ္စည်းပို့တဲ့အခါမှာပစ္စည်းတွေမလှုပ်အောင်လို့ပေါ့နော်ဟိုမြေပဲလုံးတွေနဲ့တူတဲ့ဖော်လုံးတွေလေပုံစံဖြစ်အောင်လှုပ်ထားတာပေါ့နော
်ဖော်လုံးတွေဖော်ခွက်တွေ
လေးတွေဖော်လုံးတွေဖော်ခွက်ကလေးတွေနောက်ပြီးတော့တခါတော့ဓာတ်တော့ခင်းရတော့ပေါ့နော်ပေါ်လီစတိုင်ရင်းကအပူအေးခံလို့ရတဲ့ဟာတွေအပြင်ပေတံပလတ်စတစ်ဘူးတွေအကုန်လုံးကြတယ်သူအတော်အသုံးဝင်တယ်သို့တော်လည်းသူ့ထက်မှာပါစတိုင်ရင်းဆိုတဲ့ဓာတုပစ္စည်းကရင်းတဲ့ဓာတုပစ္စည်းပေါ့နော်ဆိုတော့အစ်စတိုင်ရင်းကလူတွေရဲ့တီရှူးတွေတိတ်များသွားလို့ဆိုးကျိုးတွေရှိတယ်ပေါ့အာယုံကြောကိုထိခိုက်တာတော့သိကြရတယ်ပေါ့မိုက်ခရိုဝေ့ဗ်တွားပြီးတော့အပူချိန်အမြင့်ကြီးနဲ့လုပ်လိုက်လို့ရှိရင်အစ်ထက်စတိုင်ရင်းကအပြင်ထွက်လာပြီးတော့အစားအသောက်ထဲရောက်သွားတာပေါ့နော်အက်ဆစ်ပါလာဆိုလို့ရှိရင်ဓာတ်ပြုတ်ပြီးတော့အစ်စတိုင်ရင်းကအပြင်ထွက်လာမယ်အစီအညာလည်းထွက်လာမယ်ပေါ့နော်ဘုံဒါကြောင့်မလို့သူ့ကိုတအားပူအောင်လုပ်လို့လို့မရဘူးသူကစူနေတဲ့ရေနောက်တော့ခံနေပေါ့နော်နံပါတ်9ကတော့ပို့တခြားခုနပြောတဲ့ plastic အမျိုးအစားမှာမပါတဲ့ဟာပေါ့နော်ဒီမှာဆိုတော့ကျမတို့ CD တို့ပါတော့လေနောက်ရေ blin အကြီးကြီး5ခန်းနဲ့6ခန်းတော့တင်းကြီးခတ်မမာကြီးတွေလေသူတို့ကတော့နံပါတ်9ထည့်လိုက်တခြားထဲမှာထည့်လို့မရတာပေါ့နော
်တဘာဝဝင်းကျင်ဆိုင်ရာ engineer ဆိုအေးကြီးက plastic ဟာလူတွေအတွက်တမကပဲတရိတ်ဆန်တွေနဲ့တဘာဝဝင်းကျင်အတွက်ပါဘလို့ injury ပေးနိုင်နေဆိုတော့ကိုတော့နောက်တစ်ပတ်မှာတင်ပြပေးပါမယ်ဆိုတော့ပြောချင်ရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့အမည်ပညာကဏ္ဍကိုဒီမှာပဲကျင်းပလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်နော
်။ Talking News တစ်စီးစဉ်တက်ဆက်ပေးတဲ့သိပ္ပံနဲ့အမည်ပညာအစီအစဉ်ကိုမနက်ဖြန်စနေနေ့မနက်ခင်းမှာနောက်တစ်ချိန်ပြန်ပြီးတော့နားဆင်နိုင်ပါလိမ့်ရှင်။အခုထုတ်လွှင့်ပေးခဲ့တဲ့တနအိစာအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြချင်းည10နာရီကနေ17နာရီထိပထမနာရီဝက်မှာလိုင်းလမီတာ190 kHz 1595နဲ့အတူလိုင်းလိုမီတာ25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါလိမ့်ရှင်။အခုတောက်ကြနေညာပိုင်း VOA ရဲ့ထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုမဆုမြတ်မောင်ကတလဲပြောပြပေးပါဦးမယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမှာရေရှည်ညင်းညာရေးကိုဥတီမဲ့သဘောတူညီချက်ကိုအမေရိကန်နဲ့တာလီဘန်တွေကြား February 29ရက်နေ့မှာလက်မှတ်ထိုးမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး Mike Pompeo နဲ့တာလီဘန်တို့အချင်းချင်းချက်တွေထုတ်ပြန်ခဲ့ကြပါတယ်။သဘောတူညီချက်ထဲမှာအမေရိကန်တပ်တွေအားလုံးကိုအဆင့်လိုက်ရုပ်သိမ်းရေးပါဝင်တယ်လို့အာဖဂန်မြေပေါ်မှာအကြမ်းဖက်အဖွဲ့တွေခြေကုပ်ယူခွင့်မပြုဆိုတဲ့အချက်တွေပါဝင်ပါတယ်။ပြန်လည်တက်မြက်ရေးလုပ်ငန်းစဉ်တွေမှာအာဖဂန်နစ္စတန်နိုင်ငံကအရေးပါတဲ့တခြားအဖွဲ့အစည်းတွေပါဝင်ရေးကိုလည်းဒီသဘောတူညီချက်ထဲမှာထည့်သွင်းထားပါတယ်။အမေရိကန်မှာနိုဗ ెంబ ာကျင်းပမဲ့သမ္မတရွေးကောက်ပွဲလုံခြုံရေးနဲ့ပတ်သက်လို့လျှို့ဝှက်အချက်လက်တွေကိုထောင်ခံရေးအကြီးအကဲကလွှတ်တော်အမတ်တွေကိုရှင်းလင်းပြောကြားခဲ့တာကြောင့်သူ့ကိုသမ္မတဒေါ်နယ်ထရမ့်ယာရုကနေဖယ်ရှားခဲ့တာလို့အမေရိကန်သတင်းမီဒီယာတွေမှာဖော်ပြနေပါတယ်။2020သမ္မတရွေးကောက်ပွဲကြာရင်သမ္မတထရမ့်ပြန်လည်အနိုင်ရအောင်ရုရှားဂျာဝင်ဆောင်ရွက်နေတဲ့အကြောင်းအမျိုးသားထောက်လှမ်းရေးယာယီညွှန်ကြားရေးမှူးဂျိုးဆက်မကွာရကပြီးခဲ့တဲ့သတင်းပတ်ထဲမှာအောက်လွှတ်တော်ထောက်လှမ်းရေးကော်မတီကိုရှင်းလင်းတင်ပြခဲ့တဲ့ဆိုတာသမ္မတထရမ့်ပြန်လည်သိရှိခဲ့ပြီးတဲ့နောက်အတော်လေးမကြေမနက်ဖြစ်ခဲ့တယ်လို့ Washington Post နဲ့ New York Times သတင်းစာကြီးတွေထဲမှာဖော်ပြကြပါတယ်။ကိုရိုနာပိုးကူးစက်မှုကြောင့်ဂျပန်စိတ်ကမ်းမှာတိကျခွဲစောင့်ကြည့်ခံနေရတဲ့ Diamond Princess အပေါ်ကြီးသမောကြီးပေါ်ကကယ်ထုတ်ခဲ့တဲ့ Australia လူမျိုး၂ယောက်မှာကိုရိုနာဗိုင်းရပ်စ်ပိုးတွေ့ရှိတယ်လို့ Australia ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။တစ်ချိန်တည်းမှာပဲ Diamond Princess သမောပေါ်မှာရှိနေတဲ့ခီးသည်တွေထဲမှာကိုရိုနာပိုးကူးစက်မနေပဲပိုးကူးထားသူတွေထိတွေ့မှုရှိတဲ့ခီးသည်တွေကိုအစိုးရသတ်မှတ်ထားတဲ့နေရာတွေမှာနောက်ထပ်14ရက်တိကျခွဲစောင့်ကြည့်မယ်လို့ဂျပန်ကျန်းမာရေးဝန်ကြီးဌာနကဒီကနေ့ကြေညာပါတယ်
။စကြနေညာပဲထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဆုမြတ်မွန်ပြောပြပေးသွားတာပါရှင်။အခုညအစည်းအဝေးထုတ်လုပ်ရမှုကမက်ကင်ဖြူထွေးဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့အိုင်ဒန်ဥရကူဖြစ်ပါတယ်။မနက်ဖြန်စနေနေ့မနက်ဖြန်အစည်းအဝေးတွေကိုလိုင်းဒိုမီတာ32 40 48တို့နဲ့အတူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်ဆက်ယူနားဆင်နိုင်ကြပါတယ်။ VOA သောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင်။
This program has come to you from the Voice of America, Washington.